င်ဒီနေ့အောက်တိုဘာလဘယ်နေ့နေ့လ
ဲ
24ရက်24ရက်နေ့ဒီနေ့စိတ်နဲ့စိတ်တိတ်နဲ့ရှင်းဖို့နော်အဲ့ဒါကိုလေ့လာကြမယ်ဘုပတ်တုံးကနည်းနည်းလေးလေးစတော့ပြောခဲ့ပါပြီနော်စိတ်နဲ့စိတ်တိတ်နဲ့ရှင်းဖို့စိတ်နဲ့စိတ်တိတ်နဲ့ရှင်းဖို့က2မျိုးရှိတယ်ပထမနီးကိုဗာနီးလို့ခေါ်တယ်ဟင်တံပယောဂနီးလို့ခေါ်တယ်နော်ပြီးတော့နောက်ဒုတိယနီးကိုသင်္ဃဟနီးလို့နော်အဲဒီမှာတံပယောဂနီးနဲ့သင်္ဃဟနီးနှစ်မျိုးပထမနားလည်ရအောင်တံပယောဂနီးဆိုတာကစေတသိက်ကိုကင်ပြီးတော့နော်ဒီစေတသိက်ဟာစိတ်ဘလောက်နဲ့ရှင်တယ်လဲစိတ်ဘလောက်နဲ့အတူတူဖြစ်တယ်လဲအဲ့ဒါရှားတဲ့နီးကိုတံပယောဂနီးလို့ခေါ်တယ်နော်စေတသိက်တစ်ခုကိုပြောလိုက်အဲ့ဒီစေတသိက်ဟာဘယ်စိတ်တွေဘယ်စိတ်တွေနဲ့ရှင်တယ်လဲလို့ပြီးလိုက်ရင်ကိုယ်ဖြေခံရမှာပေါ့နော်အဲ့ဒီနေ့ကိုတံပယောကနေသင်္ခဟနီးဆိုတာကတော့စိတ်ကင်ပြီးတော့စေတသိက်ရှာတယ်နေ့ပေါ့နော်စိတ်တစ်ခုမှာစေတသိက်ဘယ်လောက်ရှင်တယ်လဲစိတ်တစ်ခုနဲ့စေတသိက်တွေဘယ်လိုဘယ်လောက်စေတသိက်ဘယ်လောက်အတူတူဖြစ်တယ်လဲလို့အဲ့ဒီလိုလေ့လာတဲ့နေ့ပေါ့နော်ဆိုသင်္ခဟနီးလို့ဒီလိုခေါ်တယ်အဲ့ဒီတော့ပထမတံပယောဂနီးကိုမလေ့လာခင်ဘာနားလဲရမလို့ဘာကြည်ရမလဲစိတ်121ပါးကိုနော်နည်းနည်းပြန်ပြီးတော့ကြည်ရမယ်ကြည်အောင်လုပ်ရမယ်ပြီးမှစေတသိက်နဲ့တွားရမယ်နော်အဲ့တော့အခုဒီဘက်မှာရှိတဲ့ခတ်တို့ဒီဇယားခွက်ကြီးကိုကြည်လိုက်မယ်ဆိုရင်အပြောက်တွေတွေ့လိမ့်မယ်နော်အဲ့ဒီအပြောက်တွေနဲ့တွားရင်လည်းရတယ်ဟုတ်လားသောမဟုတ်အခုပေးထားတဲ့နော်ဇယားခွက်ကြည့်ပြီးတော့လည်းပဲဒါလိုက်လို့ရတယ်သို့တော့ဇယားခွက်မှာရှိတဲ့စိတ်နဲ့ဒီဟိုအပြောက်ပြောက်တွေပေးထားတဲ့အပြောက်ပြောက်တွေနဲ့ပြထားတဲ့စိတ်နဲ့ဒါကလည်းပဲဟိုလုံနိုင်ရမယ်နော် identify လုံနိုင်ရမယ်အဲ့တော့ဘုံနည်းတရားဓာတ်တွေအကုန်လုံးပြောခဲ့ပြီဒါနည်းနည်းထပ်ပြောတာနော်စေတသိက်တွေပထမကြည့်လိုက်ရင်စိတ်ပထမကြည့်လိုက်ရင်လောဘမှုစိတ်ပထမဆုံးပါတော့အကုသိုလ်စိတ်12ခုအဟိတ်စိတ်18ပါကာမောစသောမနစိတ်24ပါရူပဝဆရစိတ်15ပါ12ဖြစ်နေတယ်မှာအရူပဝဆရစိတ်12ပါလောကုတ္တရာစိတ်အချင်း10ပါအကျယ်40နော်ဒါတွေကိုစဉ်တန်းထားတယ်ဟုတ်လားစဉ်တန်းထားတော့တူရာပေါင်းထားတယ်ဒီမှာတခုစီတခုစီမသွားဘူးအမှန်တော့တခုစီတခုစီသွားရင်ပို့ပြီးတော့ရှင်းတယ်ဒါမှလို့အဲ့လောက်ကြီးတော့လည်းမသွားနိုင်ဘူးเนาะဒါကြောင့်မို့ဒီစိတ်ပိုင်းလေးလာပြီးတဲ့လူတွေအနေနဲ့ဆိုရင်တော့ပြောလိုက်ရင်ဒါတိဒါလောက်ဆိုရင်သိနိုင်တယ်အဲ့တော့ဒီအောက်ဒေါင်းလိုက်တန်းပြီးတော့ကြည့်ရင်ပထမလောဘမှုလို့တွေ့လိမ့်မယ်เนาะလောဘမှုညာဘက်မှာဘာတွေတွေ့လဲ1 2 3 4 5 6 9 10เนาะပြီးတော့ဗာလဲဒေါသမှု1 2မောဟမှု1နှစ်တွေ့တယ်နော်နောက်ဘာတွေ့တော့ဒွေပင်စာဝิญဉ်30ဒွေပင်စာဝิญဉ်30ဆိုတာဘာလဲစက္ခုဝิญဉ်စိတ်2ခုသောတာဝิญဉ်စိတ်2ခုကာဏဝิญဉ်စိတ်2ခုဇီဝဝิญဉ်စိတ်2ခုကာယဝิญဉ်စိတ်2ခုနော်နောက်တံပတိဆိုင်2ခုနော်အကုသလဝိဘမှာ2ခုကုသလဝိဘမှာ2ခုတန်တိရဏကဥပိ္ပခာနဲ့ရှင်တာ2ခုသောမနတ္တနဲ့ရှင်တာ2ခုဒါရီယာဒီကိုကြည့်လိုက်ရင်နော်အခုဒီဗမာလိုရေးထားတဲ့အကွက်ကိုကြည့်လိုက်ရင်ခိုးကအပြောက်တွေကိုလည်းပဲမျက်စိထဲမှာမြင်နေစေရမယ်နော်တံပတိဆိုင်လို့ပြောလိုက်ရင်ဟာဘယ်နှအပြောက်ကလေးပဲဆိုတော့ဒါမြင်နေမှာဒါမှပို့ပြီးတော့ကောင်းတယ်အဲနောက်တစ်ခုကဘာတော့ပင်စဒွာရာဝိဇ္ဇနစေပင်စဒွာရာဝိဇ္ဇန်စေနော်အဟိတ်ကရိယာတွေကနောက်ပါလေမနောဒွာရာဝိဇ္ဇန်စေနောက်တစ်ခုဟတိတုပ္ပစေနော်ဒါအဟိတ်စိတ်18ပါနောက်ကာမောစသောမနစိတ်24ပါးကကုသိုလ်10ပါးဝိဘက်10ပါးကရိယာ10ပါးအဲဒီမှာ1 2 3 4တွဲထားတယ်ဒါဘာကြောင့်လဲ1 2ကညံနဲ့ရှင်တယ်3 4ကညံနဲ့မရှင်ဘူးနော်5 6ကညံနဲ့ရှင်တယ်9 10ကညံနဲ့မရှင်ဘူးအဲ့လိုသွားလိုက်နောက်ရူပဝဆရစိတ်15ခုနော်အဲ့ဒါကိုလည်းဘယ်လိုဆင်လိုက်တယ်လဲကုသိုလ်ဝိဘက်ကရိယာမလုပ်တော့ဘူးဒီကြတော့ဘယ်လိုလုပ်တတ်တော့ပထမဇံစိတ်3ခုဒုတိယဇံစိတ်3ခုတတိယဇံစတုထဇံပင်စမဇံစိတ်3ခုလို့ဒီလိုလုပ်လိုက်နော် နောက်တစ်ခုဘာတော့အရူပဝတ္တရစိတ်ကတော့12ခုဇန်အနည်းနဲ့ပြောမယ်ဆိုတော့ဘာတော့ပင်စမဇန်နဲ့ကိုတွင်းရတယ်နော်ပြီးတော့လောကုတ္တရာစိတ်အကျဉ်း၈ပါးအကျယ်၄၀ဒီမှာတော့အကျယ်နဲ့ပထမကြည့်ကြရအောင
်
15ပါးဒီပါပါ15ဟုတ်တယ်ရပါလားဒါနည်းနည်းလေးဝှဆံလေးထည့်လိုက်အဲ့တော့လောကုတ္တရာစိတ်ကိုဘယ်လိုနားလည်ရမလဲသောတာပတ္တိမေနော်လောကုတ္တရာစိတ်40မှာသောတာပတ္တိမေပထမဇံ4ပါးသောတာပတ္တိမေဒုတိယဇံသောတာပတ္တိမေတတိယဇံသောတာပတ္တိမေတုတ္ထဇံသောတာပတ္တိမေပင်စမဇံဖို့တူပဲတက္ကရာဂามိမေပထမဇံတက္ကရာဂามိမေဒုတိယဇံတတိယဇံသုတ္တဇံပင်စမဇံအနာဂามိမေပထမဇံဒုတိယဇံတတိယဇံသုတ္တဇံပင်စမဇံအရဟတမေပထမဇံဒုတိယဇံတတိယဇံတုတ္ထဇံပင်စမဇံအဲ့လိုသွားရအောင်နော်သောတာပတ္တိဖြိုးစိတ်လည်းဒီတိုင်းပဲသောတာပတ္တိဖြိုးပထမဇံ၄ပါးဒုတိယဇံ၄ပါးတတိယဇံ၄ပါးသုတ္တဇံ၄ပါးပင်စမဇံ၄ပါးတက္ကရာဂံမကကြီးနဲ့ရေးရမယ်နော်ကန်းငယ်မဟုတ်အနာတက္ကရာဂามိဖို၄ပါပထမဇံ၄ဒုတိယဇံ၄တတိယဇံ၄သုတ္တဇံ၄အရဟတဖို၄ပါနော်ပထမဇံအမှန်တော့၅ပါလေပထမဇံဒုတိယဇံတတိယဇံသုတ္တဇံပင်စမဇံအလုံးပေါင်းလိုက်တော့ကိုစိတ်ဘာလို့လဲ121ပါးရတယ်နော်ကောင်းပြီအဲ့ဒီစိတ်121ပါးနဲ့စိတ်တိတ်နဲ့ရှင်းတာတွေကိုဒီနေ့လေ့လာကြနော်အဲ့တော့ပထမဆုံးစေတသိက်တွေမှာပထမ group ဘာလို့သဗ္ဗစိတ်တသာဓာရဏနော်စေတသိက်9ပါးသဗ္ဗစိတ်တသာဓာရဏစေတသိက်ဆိုတော့ဘာလို့စိတ်အားလုံးနဲ့ဆက်ဆံတဲ့စိတ်လို့ဆိုလို့လေစိတ်အားလုံးနဲ့ဆက်ဆံတယ်ဆိုတော့ဘာလဲစိတ်အားလုံးနဲ့ရှင်တဲ့စိတ်နော်ဒါကြောင့်မို့သဗ္ဗစိတ်တသာဓာရဏစေတသိက်နဲ့ရှင်တဲ့စိတ်ဘယ်လောက်ရှိသလဲလို့မေးရင်အလွယ်လေးပဲနော်ရှိသမျှစိတ်တွေအကုန်ပြောလိုက်ရင်မယ်ဘယ်လောက်လဲ69သို့မဟုတ်121ပါ။အဲအသေးစိတ်လောက်ကြစမ်း။ဖတ်တာစိတ်တိတ်နဲ့ရှင်တဲ့စိတ်ဘယ်လောက်လဲ ?89 ပါ။နော်။ဝေဒနာစိတ်တိတ်နဲ့ရှင်တာ89 121ပါ။စသဖြင့်သွားရအောင်နော်။အဲ့တော့စိတ်တိတ်52ပါလဲအလွတ်ကြည့်ရမယ်နော်။ဖတ်တာဝေဒနာတင်ညာစိတ်ညာရောပါလေ။ဇီဝတ္တိမနတိကာရဧကကတာဇီဝတ္တိမနတိကာရနော်။အဲ့ဒါကိုလုံးအဲအဲ့တော့အဲ့ဒီစေတသိက်9ပါးကတော့ဘာမှပြောနေကြမလို့စိတ်အားလုံးနဲ့ရှင်တော့မယ်။ကောင်းပြီနောက်ပါစိတ်တော့နောက်ပါဘာစေတသိက်တော့ဝိတေဝိတေစေတသိက်ကနော်ဘယ်စိတ်တွေနဲ့ရှင်တဲ့လဲ။အင်္ဂလိပ်လိုခြားတွေ့ကြည့်လိုက်ပါဦ
း။ဝိတေက
အကုသိုလ်စိတ်12ပါးအကုန်လုံးနဲ့ရှင်တယ်။နော်အဟိစိတ်တွေကဘာတွေနဲ့မရှင်ဘူးလို့ဝိပင်စဝိညာဉ်30နဲ့မရှင်ဘူး။မြင်တဲ့စိတ်ကြားတဲ့စိတ်နာတဲ့စိတ်အရသာသိတဲ့စိတ်ထိတဲ့စိတ်နော်ဒီ၅မျိုးနဲ့ဝိတက်ကမရှင်ဘူးတဲ့ဘာကြောင့်လဲဆိုဝိတက်တင်ပေးဖို့မလိုဘူးအာယုံနဲ့ဝဋ်ထုထိခိုက်မှုကပြင်းထန်တဲ့အတွက်ကြောင့်နော် impact ကအားကြီးတဲ့အတွက်ကြောင့်မဟုတ်ဝိတက်ကတင်ပေးနေစမ်းမလိုဘူးဒါအလိုလိုပဲစိတ်ဟာအာယုံဘုံကိုရောက်သွားနိုင်တယ်ဒါကြောင့်မို့ဒီစိတ်ဒီမှာဝိတက်မရှင်ဘူးနော်ဟိုးကဒုတိယဇန်တတိယဇန်စိတ်တွေဝိတက်မရှင်တာကတော့ဘာဝနာရဲ့အစွမ်းကြောင့်မရှင်တာเนาะကိုတိုင်းကိုကဒီဝိတက်ကိုမကြိုက်လို့ဝိတက်ကိုကြော်လွန်ခြင်းလို့ဒုတိယဇန်တတိယဇန်ရအောင်လှုပ်ထားတာဆိုတော့အဲ့ဒီဇန်ဒီမှာလည်းဝိတက်မရှင်ဘူးဝိတက်မပါပေမဲ့လို့သူတို့ကတော့ဘာဝနာရဲ့အစွမ်းကြောင့်အာယုံစီတို့သွားနိုင်တယ်เนาะအခုဒီမြင်စိတ်မြင်သိစိတ်ကြားသိစိတ်စသည်ကတော့အာယုံနဲ့ဝဋ်ထုထိခိုက်မှုအာကြီးလို့เนาะပြင်းလို့ဒါဝိတက်မပါပဲနဲ့အာယုံစီတို့သွားနိုင်တယ်။ဒါကြောင့်မို့ဒီစိတ်တွေမှာဝိတက်မရှင်ဘူး။အဲဒါကြောင့်မို့ဝိတက်ရှင်တာဟာရူပဝဆရာတွေရဆိုရင်ပထမဇံနော်။ပြီးတော့လောကုတ္တရာတွေကလည်းပဲပထမဇံ။အဲ။ဒါပဲရှင်မယ်။ဒါကြောင့်မို့ဝိတက်ရှင်တဲ့စိတ်ပေါင်းဘယ်လောက်ရှိတယ်လဲဆိုရင်55ရှိတယ်။နော်။ရေးချင်း55ရမယ်ဟုတ်လား။ဝိสารာကြတော့ဝိတက်အပြင်အဲဝိတက်ရှင်တဲ့55အပြင်ဘာနဲ့ထပ်ပို့ပြီးတော့ရှင်တယ်လဲဒုတိယဇန်စိတ်17ပါးနဲ့ပို့ပြီးတော့ရှင်နော်ဒါကြောင့်မို့ဝိတက်ရှင်တဲ့55ထဲမှာဒုတိယဇန်စိတ်17ပါးထည့်လိုက်ရင်ဝိสารနဲ့ရှင်တဲ့စိတ်ဘယ်လောက်လဲ66ပါးဖြစ်တယ် เนาะเออแต่วิเดนะวิสาระတော့သူအတွဲအတွဲဖြစ်တတ်တယ်เนาะวิเดวิสาระပြီးတော့ပါတယ်အဓိမောက္ခအဓိမောက္ခဆိုတာကပါလဲသုံးဖြတ်တဲ့သဘောเนาะဒါကြောင့်မို့ပထမဆုံးသူမရှင်တဲ့စိတ်ကပါတော့ဝိစီကိစ္စဝိစီကိစ္စကပါတော့သူကဟိုမောမှုတွေကဟုတ်လားမဆုံးဖြတ်နိုင်တဲ့လူเนาะအဓိမောက္ခကဆုံးဖြတ်တာဆိုတော့သူတို့ချင်းသဘောချင်းမတူဘူးဒါကြောင့်မို့သူမရှင်ဘူးပြီးတော့ဒွေပင်စာဝိညာဉ်တစ်ဆယ်မှာလည်းပဲတဲ့เนาะသိတဲ့စိတ်စသည်မြင်သိတဲ့စိတ်စသည်မှာလည်းပဲတဲ့ဆုံးဖြတ်မှုမပါဘူးတဲ့မြင်ဟိုအာယုံကခုနလိုခြိကိုက်မှုကြီးတဲ့အတွက်ကြောင့်မို့ပေါ်လာတော့တာပဲเนาะဒီစိတ်ပေါ်လာဒါကြောင့်မို့ဒွေပင်စာဝိညာဉ်တစ်ဆယ်မှာလည်းပဲအဓိမောက္ခမရှင်ဘူးတခြားစိတ်တွေအားလုံးမှာအဓိမောက္ခရှင်တယ်ဒါပြင်အဓိမောက္ခမရှင်တာဟာမောမှုတဲကဘာလို့ဝိသေကိစ္စတံပြုတ်စိတ်ရဲ့ဒွေပိစာဝိညာဉ်30ရဲ့ဆိုတော့ဘယ်လောက်တော့17เนาะ17ဆို89ရဲ့17နှုတ်လိုက်ရင်88เนาะ121ထဲက17နှုတ်လိုက်ရင်130ဒါကြောင့်မို့အဓိမောက္ခသည်စိတ်88သို့မဟုတ်130နဲ့ရှင်တယ်เนาะအဓိမောက္ခနောက်တစ်ခုဝီရိယကတက်တက်ကြွကြွနဲ့လောက်တော့เนาะအဲ့ဒီမှာဝီရိယမရှင်တဲ့စိတ်တွေကပါအဲ့တော့ဒွေပင်ဆိုင်ဝိညာဉ်30တဲ့ဝီရိယပါစရာမလိုဘူးတဲ့နော်တံပတိဆိုင်တို့ဘာတွေကလဲပါအာယုံယူတဲ့နေရာမှာအာသိအာမကောင်းတာဘူးတဲ့နော်ဒါကြောင့်မို့သူတို့တွေလည်းမရှင်တော့ဘူးတံပတိဆိုင်နှစ်ခုနဲ့မရှင်ဘူးတန်တီရဏ3ခုနဲ့မရှင်ဘူးနော်ပြီးတော့ကပင်စဒွာရဝေဆန်းနဲ့တောင်မရှင်ဘူးတဲ့ဟုတ်ကလားဝီရိယမရှင်တဲ့စိတ်အလုံးဘယ်လောက်ရှိလဲဒွေပင်ဆိုင်ဝိညာဉ်30တံပတိဆိုင်2တန်တီရဏ3ပင်စဒွာရဝေဆန်းဆက်ချဝိရိယမရှင်တဲ့စိတ်16နော်ဝိရိယရှင်တဲ့စိတ်89ရဲ့16နှုတ်လိုက်93 121ထဲက16နှုတ်လိုက်105နော်နှစ်မျိုးအဲ့ဒါကဝိရိယရှင်တဲ့မရှင်တာဒါတွေကကြည်အောင်တော့လုပ်ကြနော်ဟိုရှေ့ရှေ့တက်သွားတဲ့ခါကျနောက်ကဟာကြည်လာမှဟိုနားလေဟာနော်မရှင်းဘူးအသိဉာဏ်မရှင်းဘူးအသိဉာဏ်မရှင်းဘူးရှုပ်ထွေးရှုပ်ထွေးနေစိတ်ပြက်လာကြတော့စိတ်မဝင်စားတော့ဘူးဖြစ်တယ်ဟုတ်လားဒါကြောင့်မို့ကြည်အောင်တော့လုပ်ကြနော်ဝီရိယပြီးတော့ပါတော့ပီတိဆိုတာကပါတော့နှစ်သက်တဲ့သဘောဒါဖြင့်ပီတိကဥပိ္ခာနဲ့ရှင်မလားဥပိ္ခာဆိုတာကမတုံမလို့ဆိုတာလို့နော်လေးလီယူရှုတာဥပိ္ခာနဲ့မရှင်ဘူးဒေါသမှုနဲ့ရောရှင်မလားမရှင်ဘူးပေါ့ဒါကြောင့်မို့ပီတိဟာအကုသိုလ်တွေကဘယ်နှခုနဲ့တာရှင်နော်လေးခုနဲ့ပဲရှင်သောမနတ္တ၄ခုဟိစိတ်တွေကလည်းဒီတိုင်းပဲသောမနတ္တနဲ့သက်ရှင်ရှင်မှာဆိုတော့ဟိစိတ်တွေမှာသောမနတ္တကဘယ်နှခုပါတော့တန်တီရဏတစ်ခုရယ်ဟတိတုပါဒတစ်ခုရယ်ဟောဒီနှခုနဲ့ပဲရှင်နော်ပြီးတော့ကာမဝဆရသောမနာတွေကကြည့်လိုက်မယ်ဆိုရင်ကုသိုလ်တွေကသောမနတ္တ၄ခုဝိဘက်ထဲကသောမနတ္တ၄ခုကရိယာတွေကသောမနတ္တ၄ခုဟုတ်ပြီလားနော်အဲ့တော့12ခုနဲ့ရှင်နေပေါ့နော်ပြီးတော့တခါပထမဇန်နဲ့ရှင်သလားပီတိဟာရှင်းတယ်ဒုတိယဇန်နဲ့ရှင်းတယ်တတိယဇန်နဲ့ရှင်းတယ်စတုတ္ထဇန်နဲ့မရှင်ဘူးပီတိမကြိုက်လို့ကိုယ်သူကစတုတ္ထဇန်လောက်ထားတာနော်စတုတ္ထဇန်ရအောင်အားထုတ်ထားတာပီတိဒါကြောင့်မို့သောမနတ္တနဲ့ရှင်တော်လည်းပဲပီတိနဲ့မရှင်ဘူးဟုတ်ပြီလားဒါကြောင့်မို့သောမနတ္တနဲ့ပီတိမှသောမနတ္တကအရာကျယ်တယ်ပီတိကအရာကျဉ်သောမနတ္တဖြစ်တိုင်းပီတိဖြစ်တယ်မဟုတ်ပီတိဖြစ်တိုင်းသောမနတ္တဖြစ်တယ်ဟုတ်ပြီလားအရာကြီးအရာချင်းနော်သောမနတ္တဖြစ်သည်ဟိဆိုတိုင်းပီတိဖြစ်သလားမဖြစ်ဘူးသုဒ္ဓဆံမှာသောမနတ္တဖြစ်တယ်ပီတိမဖြစ်ဘူးနော်ပီတိဖြစ်တယ်ဆိုရင်သောမနတ္တကတော့ဖြစ်တော့လားနော်အဲဒါကြောင့်မို့သောမနတ္တကအရာကျယ်တယ်ပီတိကအရာချင်းတယ်ကောင်းပြီဒါကြောင့်မို့ပီတိဟာဇန်ဒိတ်ဇန်စိတ်တည်းကဆိုရင်ဘာဇန်ဒီနဲ့ရှင်လဲပထမဇန်ဒုတိယဇန်တတိယဇန်ဒါပဲရှင်ပဲသုဒ္ဓဆံနဲ့မရှင်ဘူးပင်စမဇန်နဲ့မရှင်ဘူးဒါကြောင့်ပီတိနဲ့ရှင်တဲ့စိတ်တွေရှာလိုက်စမ်းဆိုရင်ဘယ်လောက်ရလဲအားလုံးဟိုစိတ်အကျဉ်းနဲ့တွေ့တယ်ဒီကြတော့နော်50ဆန္ဒတဲ့နော်ဆန္ဒဘောမှုတွေကတွေ့တူဘူးယူမလို့ဆန္ဒမလိုဘူးတဲ့နော်ပြီးတော့ဒွေပိစံဝင်30စသည်မှာလည်းဆန္ဒမလိုဘူးတဲ့ဒါကြောင့်မို့ဆန္ဒဟာအဟိစိတ်18ခုလုံးမှမရှင်ဘူးဘောမှုတွေမှမရှင်ဘူးဒါပြင်ဆန္ဒမရှင်တဲ့စိတ်ဘယ်လောက်ရှိလဲမောမှုတွေးရဲ့အဟိစိတ်18ရဲ့ပေါင်း20ပေါ့ဒါပြင်ရှင်းတာရော89ရဲ့20နှုတ်လိုက်69နော်121ထဲက20နှုတ်လိုက်100ဒီအဲ့ဒီစိတ်တွေနဲ့ရှင်းနေတဲ့အစန္ဒ ဒီတိုင်အောင်တာပါလေအညာသမန်စေတသိက်13ခုရဲ့တံပြောကနေဟုတ်ပြီလားသဗ္ဗစေတသာနာစေတသိက်9ခုဝိတေဝိသရာဒီမောကဝိရိယပီတိသံတာဟုတ်ပြီနော်ဒါပါပဲတော့နောက်ဟာတွေကျတော့တော့မခင်းရင်တော့ပါဟုတ်လားအကုသိုလ်စေတသိက်ဆိုတော့အကုသိုလ်စိတ်ထဲတင်ကြည့်ရတော့တာကျင်းသွားပြီနော်အခုဒီစိတ်တွေကတော့သူကစိတ်အားလုံးနဲ့ရှင်နာရောပြန်ပြီးတော့ရှင်နာဖြစ်တော့ကိုစိတ်အားလုံးကိုကြည့်ရအဲ့တော့သူကနည်းနည်းလေးခက်နော်အဲ့ဟိုအမှန်တော့ဒါကတော့အလွတ်မှတ်မှာပဲရမယ်နော်ဝီရိယမရှိဘူးဆိုဝီရိယဘာနဲ့မရှိဘူးလဲပစ္စောတော်ရာဝေဇံသံမလေးဆန်းတန်ဒီနာနော်ပြောပါတော့ဒုပိသဝဉ္ဇဉ်တစေဟာဒါရင်းနဲ့မရှိဘူးအတိမောက္ခဆိုရင်ပါလေဝိဇိကိစ္ဆာနဲ့မရှိဘူးဒုပိသဝဉ္ဇဉ်နဲ့မရှိဘူးစသည်ဖြင့်ပေါ့နော်အဲ့ဒါလေးတွေနည်းနည်းမှတ်မှတ်ထားရကောင်းပြီဒါကအညာသမန်စေတသိက်13ပါးရဲ့တံပယောဂဏီနော်အဲ့ဒါဒီအင်္ဂလိပ်လိုပြထားတဲ့ chart ကိုကြည့်လိုက်ရင်ဒါရှင်းတာပါဟုတ်လားအဲ့တော့အကုန်လုံးအလွတ်မမှတ်မိတဲ့တိုင်အောင်ဒီမှာပြန်ပြီးတော့ကြည့်ပြီးတော့ပြောတတ်ရင်ဒါတဆင်းတော့တက်လာရောနော်အလွတ်ပြောတတ်ရင်တော့အကောင်းဆုံးပါဟုတ်လားအလွတ်မပြောတတ်တဲ့တိုင်အောင်ပင်နဲ့သွားရှာလို့ရမလဲအဲ့လိုရှာတတ်ရင်တော်တာပဲဟုတ်လားဒါကြီးရှိပြီးတော့မသုံးတာဘူးမရှာတာဘူးဆိုရင်တော့ဒါတိတ်နေရမကြောက်နော်အဲကြည်အောင်တော့ကြိုးစားပေါ့နော်မကြည်ရင်လည်းဒီပြပြန်ကြည့်ပေါ့ဟုတ်လားကောင်းပြီဒါကပါတော့ဆန္ဒတည်အောင်ပြီးသွားပြီနော်အညာသမန်စေတသိက်13မှာပြီးတော့ဗာစေတသိက်တွေလာတော့စေတသိက်52မှာအစင်မှာဘာလာတော့အကုသိုလ်စေတသိက်နော်အကုသိုလ်စေတသိက်14ပါအဲ့ဒီအကုသိုလ်စေတသိက်14ပါမှာပထမ4ပါကဘာလဲတော့ဖတ်လိုက်စမ်းမောဟအဟိရိကအနုတ္တပဥဒိစ္စအေးအကုသိုလ်စိတ်ဖြစ်တိုင်းဖြစ်တိုင်းတဲ့နော်ဒီသဘော၄မျိုးဟာအမြဲတမ်းတွဲလျက်ပါတယ်ဟောဒါရှင်းနေဆိုတာဟိုခလေးတင်တော့ဒါဒီစိတ်နဲ့ဒီစိတ်သိနေရှင်းနေဒါတော့ပေါ့ဟုတ်လားလူကြီးအနေနဲ့နားလည်ဖို့ဆိုတော့အကုသိုလ်စိတ်ဖြစ်တဲ့ဆိုဒီသဘောကြီးလေတွက်ပါနေပါလားဆိုတာဒီလိုသဘောတရားနဲ့လိုက်ပြီးတော့သိရအောင်နော်အကုသိုလ်စိတ်တစ်ခုဖြစ်တဲ့ဆိုရင်ねဟိုတူမှုမောဟနော်သဘောအမှန်ကိုမသိမှုမောဟကလည်းပါတယ်တဲ့အဟိရိကဒီအကုသိုလ်ကိုမရှက်တဲ့နော်အကုသိုလ်ပြောမှမရှက်တဲ့အဟိရိကပါတယ်အကုသိုလ်မကြောက်တဲ့အနုတ္တပပါတယ်နော်ဘယ်လိုစိတ်မတည်ကြည်မှုဥဒ္ဒစ္စပါတယ်တဲ့ဒါကြောင့်မို့အကုသိုလ်စိတ်ဖြစ်တဲ့ဒီ၄ခုကအမြဲတမ်းပါတယ်နော်အဲ့တော့စိတ်သဘောကိုလေ့လာတဲ့ခါမှာဒါတွေအသိအရေးကြီးတယ်ဟိုတာမင်ညာအနေနဲ့ကြည့်မယ်ဆိုရင်စိတ်ဖြစ်သွားတာဘာမှကိုယ်ကမသိလိုက်ဘူးတကယ်စိတ်ကိုကြည့်လာပြီဆိုရင်ရှုလာပြီဆိုရင်အထူးသဖြင့်တော့ဟိုတရားမှတ်နည်းနဲ့မှတ်လာပြီဆိုရင်ဒီသဘောတရားလေးတွေကတိလာနော်အဲ့လိုတိဟာကနေပြီးတော့ထုတ်ထားတာပဲအမှန်ကတော့ဟုတ်လားဟိုမြတ်စွာဘုရားကဒီတန်းလျှောက်ပြီးတော့ဟောထားတာမဟုတ်ဘူးနော်လက်တွေ့အနေပြန်ပြီးထုတ်ပြီးဟောထားတာအမှန်ကတော့ဒါတွေဟာတရားခိုင်တဲ့အခါမှာဒီသဘောလေးတွေကိုဒါမြင်နိုင်တွေ့နိုင်တယ်နော
်
ဟုတ်တယ
်ပြီးတော့အဲ့ဒီမှာအဓိမောက္ခ concentration
အဓိမောက္ခကအဆုံးဖြတ်တာ
ဘာလို့အဲ့ဒီမောဟမူလနမတိမနိကဥပ္ပခာသဟာကဥဒ္ဒစ
္စဥဒ္ဒစ္စတံပြုစေ
ဒီမှာအရိယာနေရာကိုလွဲနေတာ
အဲမဟုတ်ဘူ
းဥဒ္ဒစ္စဆိုတော့
ဟိုအဓိမောက္ခကဘာနဲ့ဆန်းကျင်ပြောပြလို့ဆိုတော့ဝိသိကိစ္စနဲ့ဆန်းကျင်ပြီဖြစ်ဝိသိကိစ္စဆိုတော့ကမဆုံးဖြတ်နိုင်လားဟိုယုံမားတာအဓိမောက္ခကဆုံးဖြတ်တာအဲ့လိုဟိုဥဒ္ဒစ္စကအာယုံဘုံမှာမနေနိုင်တာသူကအာယုံဘုံမှာအာယုံနဲ့စိတ်နဲ့ဘာခေါ်မလဲချက်နေနေအောင်ကတ်နေအောင်မနေနိုင်တာကိုပြောတာအာယုံပေါ်မှာဟိုအာယုံဟိုအာယုံလည်းပဲပိုင်ပိုင်နဲ့နေကြီးမဟုတ်ဘူးဒီအာယုံလည်းပိုင်ပိုင်နဲ့နေကြီးမဟုတ်ဘူးအဲ့လိုနည်းနည်းနဲ့ဟုတ်တယ်ဝီစီကဝီစာရနဲ့စမ်းကျင်ပွဲကဝီစီကိစ္စလို့ဆိုတယ်ဟုတ်ပြီ
းတော့ယုံမားတဲ့ဥစ္စာသူကမှားပြီးတော့ concentration မှားကြီးဖြစ်နေ
အောင်မဟုတ်ဘူးယုံမားတာကဟိုနှလုံးနှစ်ခွလို့ဒီလိုလဲသုံးလို့ရှိတယ်ဟုတ်လားသူဒီဟာလည်းမဟုတ်ကိုဟာလည်းမဟုတ်အဲ့လိုဖြစ်နေတာအဲ့ဒါကိုဝိသိကိစ္စလို့ခေါ်တယ်။တရား
ထိုင်တ
ဲ့အခါ concentration များလာတာ။ concentration များလာတဲ့အခါမှာအဲ့လေဝီရိယပိုးလာတဲ့အခါမှာဖြစ်တတ်တာ။ concentration မရတာ။ဟိုအမှတ်မကောင်းတာပဲရှင်းရှင်းဟို ယောဂီတွေအနေနဲ့ပြောရင်တော့အမှတ်မကောင်းဘူးလို့ပြောတတ်တယ်ဟုတ်လားသူမှတ်ရတာအာယုံမှတ်ရတာဟာအမှတ်နဲ့အာယုံနဲ့ကချက်ကနဲ့ချက်ကနဲ့မနေဘူးဟိုအန်ချောနေတဲ့သဘောလေးရှိ
တယ်ရအောင်ဖြစ်ဘူ
းအဲအဲ့ဒါမျိုးဟာဥဒ္ဒိစ္စသဘော
ဟုတ်ကဲ့ focus ပြ
န်အဲ့ဒါမျိုး
ဒီနောက်မြင်ရတာပြရတာသာမရှိ
ကောင်းပြီကိုပြောသွားတာမောဟအဟိရိကနုတ္တပဥဒ္ဒိစ္စနော်ဒီလေးမျိုးဟာအကုသိုလ်စိတ်ဖြစ်တိုင်းဖြစ်တိုင်းပါတဲ့အတွက်ကြောင့်မို့သူတို့ကိုအကုသလသာဒါရဏစိတ်တည်းလို့ခေါ်တယ်နော်သာဒါနဆိုတာဆက်ဆံတာ common ဖြစ်တာနော်အကုသလသာဒါနဆိုရင်အကုသိုလ်အားလုံးနဲ့ဆက်ဆံတာအကုသိုလ်အားလုံးအကုသိုလ်စိတ်ဖြစ်တိုင်းဖြစ်တိုင်းသူတို့ပါတာအဲဒါမောဟအဟိရိကနုတ္တပဥဒ္ဒိစ္စနောက်တစ်ခုကပါတော့နောက်စိတ်တည်းတစ်ခုကပါနော်လောဘ
လောဘ
အဲလောဘကြတော့ဘယ်စိတ်တွေနဲ့ရှင်မလဲစဉ်းစားကြည့်သမားဒေါသနဲ့ရှင်မမလားလောဘနဲ့ဒေါသအတူတူဖြစ်ဘူးကတော့မှနော်အေးဒါကြောင့်မို့လောဘဟာဘာနဲ့သာရှင်လဲလောဘမှုစိတ်ရှိခုနဲ့သာရှင်တယ်ဒေါသမှုစိတ်နှစ်ပါးနဲ့မရှင်ဘူးမောမှုစိတ်နှစ်ပါးနဲ့မရှင်ဘူးနော်ဒီသဘောလေးတွေကတစ်ခုနဲ့တစ်ခုအတူတူမဖြစ်နိုင်ဘူးလူကျင်တာနဲ့စိတ်ဆိုးတာနဲ့ပေါ့နော်လောဘဒိဋ္ဌိတဲ့ဒိဋ္ဌိကြတော့ဘယ်စိတ်နဲ့နေရှင်တော့နော်လောဘမှုစိတ်ရှိခုတဲ့ကနော်ဒိဋ္ဌိကတံပြုစိတ်နဲ့လားရှင်တော့မှာပေါ့ဟုတ်တယ်မလားဒိဋ္ဌိကဝိပယုစိတ်နဲ့ပဲရှင်တော့မလားဟုတ်စိတ်တွေကဝိပယုလို့ကိုခေါ်ထားပြီနော်ဒါကြောင့်မို့လောဘမှုပထမစိတ်ဒုတိယစိတ်နဲ့ရှင်မယ်ပြီးတော့ပါတော့ပင်စမစိတ်သတ္ထမစိတ်နဲ့ရှင်မယ်နော်ဒိဋ္ဌိမာနကြတော့မာနကဒိဋ္ဌိနဲ့အတူတူမရှင်ဘူးဒါကြောင့်မို့ဒိဋ္ဌိမရှင်တဲ့စိတ်မှာမှမာနရှင်တယ်နော်အဲ့ဒါကိုတော်တော်ဟိုဘာခေါ်လဲအပြောရမလွယ်ဘူးဘာလို့ဆိုတော့ဒိဋ္ဌိနဲ့မာနအတူတူရှင်ဖို့သိကောင်းတယ်ဟုတ်လားအယူမှားရှိလို့မာနဖြစ်တာဟုတ်တယ်မလားအမှန်ကတော့ငါဆိုတဲ့ဟိုမာနဖြစ်တာဟာဒီအတ္တဇွဲတို့ဘာလို့ရှိလို့ဟုတ်တယ်မလားမာနဖြစ်တာအတ္တဇွဲမရှိရင်မာနမဖြစ်ဘူးသို့တော်ဒီနေ့မှာဘာလဲဆိုတော့ဒီအာယုံကိုယူပုံချင်းနော်အာယုံကိုသုံးသပ်ပုံချင်းဒီနှစ်ခုကမတူဘူးလေဒိဋ္ဌိကတော့ဗာလဲဆိုတော့အတ္တနော်မြဲတာတစ်ခုခုရှိတယ်ကိုတန်တာအမြဲတည်တဲ့သဘောတရားတစ်မျိုးအဲ့ဒီအမြဲတည်တဲ့သဘောတရားလေးကကိုယ်ခန္ဓာကိုယ်တော့မှနေပြီးတော့သူကခိုင်းတာကိုကလှုပ်နေရတယ်ပေါ့ဟုတ်လားဗာလှုပ်လို့ဒီအတ္တလေးကခိုင်းတာဆိုတဲ့အနေနဲ့ဒီလိုအယူမှားတာမျိုးကဒိဋ္ဌိနော်ပြတော့ပါတော့မာနကတော့ငါနဲ့သူကအဲ့ဒီလိုသွားတယ်အဲ့တော့သူတို့ဟာအာယုံကိုဟိုပြုပုံရင်းမှာဘာကွာမလဲအဲ့ဒါ experience လုပ်ချင်းလုပ်ပုံရင်းမှာမတူဘူးဒါကြောင့်မို့ဒိဋ္ဌိဖြစ်တဲ့အခိုက်မှာတဲ့မာနမဖြစ်ဘူးမာနဖြစ်တဲ့အခိုက်မှာဒိဋ္ဌိမဖြစ်ဘူးဒါကြောင့်မို့သူတို့ဟာအာတစ်ခုတည်းသောစိတ်မှာမရှင်နိုင်ဘူးနော်ဦးဇင်းတို့ကျမ်းဂန်မှာတော့ဘာနဲ့ဥပမာပေးလဲဆိုတော့ဆိုင်ခုတစ်ခုထဲမှာတဲ့ရှင်သိနှစ်စီးပေါ့နော်ရှင်သိနှစ်កောင်မအောင်နိုင်တာလို့ရှင်သိမင်းဆိုတာဟုတ်လားရှင်သိမင်းနှစ်កောင်မအောင်နိုင်တာလို့ဒိဋ္ဌိကလည်းသူကလည်းအတ္တပေါ့ဟုတ်လားမာနလည်းငါဆိုတော့သူကနှစ်ယောက်စလုံးကအင်ဒူအာဓုဖြစ်နေတယ်ဆိုတာနော်အဲ့ဒါအင်ဒူအာဓုဖြစ်နေလူနှစ်ယောက်ဒီတဏှာထဲမှာမနေနိုင်ဘူးပေါ့အဲဒါကြောင့်မို့ရှင်သိနှစ်စီးလို့ပဲတဲ့နော်ဟိုဗာလဲတခုဒီသောစိတ်မှာတို့ဟာမရှင်နိုင်ဘူးတဲ့နော်ဒါကြောင့်မူလင်္ကာလေးရှိတယ်ဟာခန္ဓာ၅ဝဒိဋ္ဌိကမူအတ္တဟုဆွဲတဲ့မာနခဲမှာငါဟုဆွဲလန်းပြုသည်ဖြင့်နခုပြိုင်ကြအာတူမျှ၍တကွစင်လာမရှင်သာသည်ပမာချင်းသိနှစ်စီးသည်နော်ချင်းသိနှစ်ကောင်လိုပဲတဲ့တို့ကအာတူအင်တူဖြစ်နေတဲ့ကြောင့်မို့အခုဒီတော့စိတ်မှာမရှင်းကြဘူးတဲ့ဒါကြောင့်မို့ဒိဋ္ဌိကတံပြုစိတ်မှာမာနမရှင်ဘူးနော်မာနရှင်တဲ့ဒိဋ္ဌိတဝိပုစိတ်မှာဒိဋ္ဌိမရှင်ဘူးဟုတ်လားနောက်ခါမှာတရားဓုတွေဘာတွေရလို့နော်အရိယာပုဂ္ဂိုလ်တွေဘာတွေဖြစ်သွားလို့ခါကြတော့ကိုပထမဆုံးသောတပတ္တိမဲ့ရရင်ဒိဋ္ဌိကိုပယ်တယ်မာနကျန်နေတယ်အရိယာတွေမှလည်းမာနရှိသေးတယ်နော်အဲ့ဒီမာနကဘလောက်ထိအောင်သွားလဲအနာဂံထိအောင်သွားတယ်ဟုတ်လားအဲ့တော့ဒိဋ္ဌိနဲ့မာနအတူတူဖြစ်တယ်ဆိုရင်ဒိဋ္ဌိပယ်တာနဲ့တပြိုင်နက်မာနလည်းပယ်ပြီးတည်းဖြစ်ရမယ်ဟုတ်တယ်မလားအတူတူဖြစ်တယ်အခုမဖြစ်ဘူး နော်ဒီဒိဋ္ဌိကဝိပုစိတ်ဟာအရိယာပုဂ္ဂိုလ်တွေမှာဖြစ်နိုင်တယ်နော်မာနသူတို့မာနကတော့ပုထုဇဉ်မာနလို့တော့မကြမ်းတမ်းမှုပေါ့လေသူတို့ဖြစ်နိုင်တယ်အဲဒိဋ္ဌိကတော့လုံးဝကိုမဖြစ်နိုင်ဘူးအဲလောဘဒိဋ္ဌိမာနတဲ့အဒီသုံးခုကလောဘမှုစိတ်၈ပါးနဲ့သာဆိုင်နေပေါ့နော်လုံးမှုစိတ်အားလုံးနဲ့ရှင်နေတချို့နဲ့ရှင်နေဒီလိုဒါပဲกว่าလောဘဒိဋ္ဌိမာနပြီးတော့ဗာရောဒေါသအိတ်တာမစ္စရိယကုက္ကုစာနော်ကုက္ကုစာအဲဒီလေးခုကလည်းပဲတဲ့ဒေါသမှုနှစ်ခုနဲ့သာရှင်နေတယ်ဒေါသမှုတွေးနေတာရှင်နေတယ်နော်ဒေါသဆိုတာတော့သိကြနေပြီနော်အိတ်တာဆိုတာတနည်းပြောသလိုပါလေသူများရဲ့စီစဉ်ကိုဝန်တိုးတာဆိုတော့မခံချင်တဲ့ဟာလေးပါတာပေါ့နော်ဒါကြောင့်မို့ဒေါသပြီးတော့မစ္စရိကလည်းတနည်းပြောခဲ့တဲ့အတိုင်းပဲဟုတ်လားဟိုဒီလောဘအရင်ခန္ဓာတော့မှန်းတယ်နော်ကိုယ်ပစ္စည်းပေါ်မှာတွေ့တာမှုရှိတယ်တွေ့တာမှုရှိပြီးတဲ့နောက်ဒီပစ္စည်းသူများသုံးမှဆိုးလာသူများသုံးတာကိုမခံနိုင်တာသူများနဲ့ဆက်ဆံတာကိုပြီးမခံနိုင်တာကိုမစ္စရိယလို့ခေါ်တဲ့အတွက်ကြောင့်မို့မစ္စရိယဟာဒေါသသဘောရှိတယ်နော်လောဘကိုအခြေခံခဲ့ပြီးမြဲလို့ဒီသူများနဲ့ဆက်ဆံတာကိုမခံနိုင်တဲ့အချိန်မှာလောဘကြံရိုက်ခဲ့ပြီးရှိတော့ဒေါသပဲရှိတော့ဒါကြောင့်မို့မစ္စရိယဟာလောဘနဲ့ရှင်သလားဒေါသနဲ့ရှင်သလားဆိုရင်ဒေါသနဲ့ရှင်နေเนาะဒေါမနတဝေဒနာနဲ့ရှင်နေကုက္ကုစကတော့ပြောစရာမလိုဘူးเนาะဒီပြုပြီးတဲ့မကောင်းတာမကောင်းမှုကိုပြန်ပြီးတော့နောင်တရတာမပြုခဲ့မိတဲ့ကောင်းမှုကိုပြန်ပြီးတော့နောင်တရတာဆိုတော့ဒါကတော့စိတ်မချမ်းသာတာဘူးဟုတ်လားအဲ့တော့ဒေါသမှုတွေးမှာပဲရှင်နေเนาะဒါကြောင့်မို့အဲ့ဒီမစ္စရိယเนาะဒေါသမှု၌သာရှင်ရတာကိုလည်းပဲเนาะဒီမှာလင်္ကာလေးရှိတယ်เนาะမပီးရက်လျင်းဝန်တူခြင်း၌ကြောင်းရင်လောဘရှိကြကလီသူများနှင့်ဖက်ဆက်ဆံချက်ကိုစိတ်ဆက်မပိုင်မခံနိုင်၍တွဲဆိုင်ဒေါသပါလီရသည်လောဘထူခါချုပ်ပြီးသည်နော်မိစရိယဖြစ်တဲ့ခါကျမှလောဘမပါမရှိတော့လောဘချုပ်ပြီးပြီတဲ့အဲလောဘကိုအခြေခံခဲ့တာတော့မှန်တယ်တိုးတော့သူဖြစ်တဲ့အချိန်ကျတော့လောဘမရှိဘူးဆက်ကဆိုးလာပြီကိုမခံနိုင်နဲ့မခံနိုင်မှုဆိုတော့ဒေါမနတဒေါသဖြစ်လာနော်ဒါကြောင့်မို့ဒေါသအိတ်တာမိစရိယကုက္ကုစဆိုတဲ့ဒီလေးခုဟာဘာနဲ့သာရှင်လဲသောတမှုတွေးသောတမှုတွေးလို့ဥစဉ်လို့ဘုန်းကြီးခေါ်တော့တွေးစားနှစ်ပါနော်သောတမှုတွေးသောတမှုတစ်ခုနဲ့တာရှင်းနေနောက်စေတသိက်နှစ်ခုတပေါင်းလဲပါလဲဌိနနဲ့မိတာဌိနကပါတော့စိတ်မခန့်ခြင်းလို့ဒါဘာမှလို့ပြန်လဲနော်စိတ်ထိုင်မှန်းခြင်းပေါ့မိတာကရောစေတသိက်တို့ဤထိုင်မှန်းခြင်းနော်အဲဒါအိတ်ချင်မှုလူဖြစ်လာတယ်နော်အဲ့တော့ဌိနမိတ်တဖြစ်လာရင်စိတ်ချက်ချက်တန်တန်ရှိသေးရလားမရှိတော့ဘူးဒါကြောင့်မို့ဌိနမိတ်တဟာသတင်္ခါရိကစိတ်၅ခုနဲ့တာရှင်နေအတင်္ခါရိကစိတ်တယ်မရှိအောင်အတင်္ခါရိကစိတ်ကလည်းနဲ့ချက်နော်အတင်္ခါရိကဆိုတာတိုက်တွန်းမှထလောက်ရတာဟုတ်လားသူများတိုက်တွန်းဒီပြည့်စုံကိုကိုတိုက်တွန်းကိုကိုကိုတိုက်တွန်းဒီဖြစ်စီနော်အဲ့လိုတိုက်တွန်းမှုပါတဲ့စိတ်ဆိုတော့ကိုသူကသိမထက်မြက်ဘူးဒါကြောင့်မို့ဌိနမိတ်တဟာအကုသိုလ်စိတ်၁၂ပါးမှာဘာနဲ့သာရှင်လဲသတင်္ခာရိကစိတ်ဘယ်နှခုလို့ဒီ1 2 3 4 5နော်လောဘမှုသတင်္ခာရိကစိတ်ဘယ်လောက်ရှိလဲ4ခုမဟုတ်လားလောဘမှုထဲမှာသတင်္ခာရိကစိတ်ဘယ်နှခုရှိလဲ4ခုရှိတယ်နော်ပြီးတော့ဒေါသမှုထဲမှာသတင်္ခာရိကစိတ်ဘယ်နှခုရှိလဲတစ်ခုရှိတယ်ဒါကြောင့်မို့ဌိနမိတ်တည်းသတင်္ခာရိကစိတ်5ခုနဲ့သာရှင်တယ်အတင်္ခာရိကစိတ်နဲ့မရှင်ဘူးကိုင်းနောက်ဆုံးရောက်လာပြီဗါတဲ့တော့ဝိစီကိစ္စနော်ဝိစီကိစ္စကတော့ကိုစိတ်တပါးနဲ့သာရှင်တယ်နော်ဝိစီကိစ္စသိပ်လွယ်ဟုတ်လားဘယ်စိတ်မှာဝိစီကိစ္စသိပ်မှာပေါ့နော်ဝိစီကိစ္စစိတ်တသိပ်ဒီဝိစီကိစ္စတမ်းပြုစိတ်မှာသာရှင်တယ်အဲ့ဒါဒီစေတသိက်တွေထဲမှာစိတ်အ ਨੇ ဆုံးနဲ့ရှင်တဲ့စေတသိက်ရှားသားမှာဆိုတာပဲเนาะဝိသိကိစ္စပဲသူကတော့တခုတည်းနဲ့ပဲရှင်တော့တယ်တခြားစိတ်ပဲစိတ်နဲ့မှမရှင်ဘူးဒါကြောင့်မို့အကုသိုလ်စိတ်14ပါးမှာဒေါသအိတ်တာမစ္စရိယကုက္ကုစเนาะသူ one group သဘောပေါ့ဟုတ်လားလောဘဒိဋ္ဌိမာန one group ဒေါသအိတ်တာမစ္စရိယကုက္ကုစ one group ဒိဌိနမိတ one group ဝိသိကိစ္စသူကသူ one group အဲ့လိုပဲသဘောထားเนาะကံပြီးရင်ဘာလာလဲသောဘနစေတသိက်25ပါးเนาะအ ဲ့ဒီသောပနစေတသိက်25ပါးထဲမှာသောပနတာဓာရဏစေတသိက်29ပါးဒါလွဲပါတယ်နော်သောပနတာဓာရဏဆိုတာဘာလို့ဗမာလို့ဘာလို့သောပနနဲ့ဆက်ဆံတာနော်သောပနစိတ်နဲ့ဆက်ဆံတယ်ဆိုတော့သောပနစိတ်ဒီဖြစ်တန်းဖြစ်တန်းသူတို့ပါတော့မှာပေါ့ဒါမြင်သောပနစိတ်ပေါ့ဘယ်လောက်ရှိလဲကာမောသကုတုစိတ်ကစပြီးသောပနစိတ်မဟုတ်လားနော်အေးဒါကြောင့်မို့အဲ့ဒီစေတသိက်29ပါးဟာဘယ်စိတ်တွေနဲ့ရှင်းတယ်လဲ
သောပန
ကဲသောပနတာဓာရဏစေတသိက်29ပါးနော်သောပနတာဓာရဏဆိုပါလေသောပနစိတ်နဲ့ဆက်ဆံတယ်လို့ဆိုလိုတယ်နော်ဒါကြောင့်မို့ဒီစိတ်တသိက်တွေဟာသောပနစိတ်ဖြစ်တိုင်းပါလိမ့်မယ်ဒါကြောင့်မို့ဒီစေတသိက်29ပါးဒီဘယ်စိတ်တွေနဲ့ရှင်တယ်လဲဆိုရင်သောပနစိတ်တွေနဲ့ရှင်တယ်သောပနစိတ်ပုံဘယ်လောက်ရှိတယ်လဲ59ပါးနော်တခုရုပ်60သို့မဟုတ်ပါလေ59ပါးသို့မဟုတ်91ပါးအဲ့ဒီသောပနစိတ်တွေကဘယ်ဟာတွေတော့ကာမောစသောပနစိတ်24ပါးရူပောစစိတ်35ပါးအရူပောစစိတ်32ပါးလောကုတ္တရာစိတ်10ပါးသို့မဟုတ်40နော်အဲဒီစိတ်တွေနဲ့ရှင်းမယ်ဒါဖြင့်ကုသိုလ်စိတ်ဖြစ်တိုင်းတတ္တာစိတ်တွေသိမပါဘူးလားတတိစိတ်တွေသိမပါဘူးလားပါရနော်ပြီးတော့ပါတော့ဟိရိစိတ်တွေသိမပါဘူးလားဥတ္တပစိတ်သိမပါဘူးလားပါဟုတ်ကလားအေးကောင်းတဲ့စိတ်ကုသိုလ်စိတ်ဖြစ်တိုင်းအဲ့ဒီစိတ်တွေသိတည်ပူးတွဲလျက်ပါတယ်နော်အလောဘစိတ်တွေသိနော်အာဒောသစိတ်တွေသိတာတွေအကုန်ပါဟုတ်ကလားကောင်းပြီဒါကသောပနတာဓာရဏစေတသိက်29ပါအဲ့ဒီသောပနတာဓာရဏစေတသိက်ပြီးတော့ပါလာလဲဝိရတိစေတသိက်3ပါဝိရတိစေတသိက်3ပါဆိုတော့ဘယ်ဟာလဲတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝကောင်းပြီအဲဒီမှာတော့နည်းနည်းအထူးလေးမှတ်စရာရှိတယ်နော်တမ္မာဝါစာဆိုတာဘာလဲပြန်ပြောလိုက်စမ်းပါဆင်းရဲ
တဲ့ဝမ်းဝမ်းကြောင်းနဲ့
မဆက်ဆိုင်တော့
ဝဇိတိရဲ့၄ပါးမှရှောင်ခြင်းချင်းဟုတ်ပြီတမ္မာကမ္မန္တ
အတံဝေဝံကြောင့်မဆက်ဆိုင်သောကာယဒုစရဲ့၃ပါးမှရှောင်ခြင်းချင်းသော
ဟုတ်ပြီတမ္မာအာဇီဝဆိုတာ
အတံဝေဝံကြောင့်ဆက်ဆိုင်သောဝဇိတုစရဲ့၄ပါးကာယဒုစရဲ့၃ပါးမှရှောင်ခြင်းချင်းသော
ဟုတ်ပြီဒီ၃ခုကိုဝိရတိလို့ခေါ်တယ်နော်ဝိရတိဆိုပါဠိစကားဗမာလိုရှောင်ခြင်းချင်းလို့ပဲဒီပဲထွက်တယ်အဲ့ဒီဝိရဒိစေတသိက်3ပါးကအချက်ကြည့်လိုက်ရင်ဗာတွေ့မလဲဗာစိတ်တွေနဲ့ရှင်တယ်လဲကြည့်လဲစမ်းဩကာမဝဆရကုသိုလ်စိတ်တွေနဲ့မရှင်ဘူးလားရှင်ဩကာမဝဆကုသိုလ်စိတ်6ခုလုံးနဲ့ရှင်တယ်နော်ပြီးအောက်သွားလိုက်စမ်းဗာတွေ့တော့လောကုတ္တရာစိတ်အလုံးနဲ့မရှင်ဘူးလားနော်လောကုတ္တရာစိတ်6ခုနဲ့ရှင်တယ်သို့မဟုတ်40နဲ့ရှင်တယ်ဟုတ်ပြီလားဒါဖြစ်ရင်ဝိရဒိစေတသိက်3ပါးဟာကာမဝဆရကုသိုလ်နဲ့ရှင်တယ်ပြီးတော့ကောလောကုတ္တရာနဲ့ရှင်တယ်ဟုတ်တယ်မဟုတ်လားကာမောစနဲ့ရှင်တဲ့အခါသူ့ကိုလောကီဝိရတိလို့ခေါ်ရတာပေါ့နော်ကာမောစစိတ်ကလောကီစိတ်မဟုတ်လားအဲဒီလောကုတ္တရာစိတ်နဲ့ရှင်တဲ့အခါမှာလောကုတ္တရာဝိရတိနော်ကောင်းပြီအဲ့ဒီမှာအထူးလာရှိတယ်ဒီနေ့ကနည်းနည်းလေးတော့အမြတ်ကလေးတော့ပြောခဲ့တယ်သတိရလာတာမသိဘူးဟမ်လောကုတ္တရာစိတ်ကတိတ်ပြီးတော့ဟိုတကူးရှိတယ်ဟုတ်လားဒါကြောင့်မို့ဒီဝိရဒိစေတသိက်ဟာလောကုတ္တရာစိတ်ကြတော့သုံးပါးလုံးတစ်ပြိုင်တည်းဖြစ်တယ်ဗာနဲ့ပြောခဲ့ပြီတတိယကြလားမပြောတော့ကဲဒါမှမရှိဘူးမရလားနော်အဲတော့ဝိရဒိဆိုရှောင်းတာနော်အဲတော့ရိုးရိုးဖျားရှိခွန်းနေတဲ့အချိန်မှာဝိရဒိစေတသိက်ဖြစ်နိုင်မှာမလားမဖြစ်နိုင်ဘူးနော်တတ်စရာတစ်ခုတွေ့တယ်မတတ်ဘဲရှောင်းတယ်နော်လိမ်ပြောစရာတစ်ခုရှုတယ်အဲတွေ့တယ်လိမ်မပြောဘဲရှောင်းတယ်ဟုတ်လားသုံးမို့ဒီအတံမျိုးဝါကြောင့်ဖြစ်တဲ့တက်ချင်းလင်ပြောချင်းမှရှောင်းတယ်အဲ့ဒီလိုရှောင်းကျင်တဲ့အခါမှသာဝိရဒိစေတသိက်ကဖြစ်မှာနော်အခုလိုစာသင်နေတဲ့အခါမျိုးဘုရားရှိခိုးနေတဲ့အခါမျိုးတရားထိုင်နေတဲ့အခါမျိုးဝိရဒိစေတသိက်ဖြစ်ပါမလားမဖြစ်ဘူးနော်ဒါလောကီစိတ်မှပြောပြဟုတ်လားအခုကုသိုလ်စိတ်10ပါးမဟာကမ္မောသကုသိုလ်စိတ်10ပါးဖြစ်တဲ့အခါမှာဒီဝိရဒိဟာပါနိုင်သလားမပါနိုင်ဘူးလားရှောင်ကျင်တဲ့အခါမှသာပါနိုင်တယ်ရိုးရိုးအခါမှမပါနိုင်ဘူးနော်အဲဒါမှလို့အဲဝိရဒိစေတသိက်ကဘယ်စိတ်တွေနဲ့ရှင်တယ်လဲဟေးလို့မေးလိုက်ရင်တော့ကာမောသကုသိုလ်စိတ်ရှင်ပါနဲ့ရှင်တယ်လောကုတ္တရာစိတ်နဲ့ရှင်တယ်ဒီလိုပဲပြောအောင်နော်ကောင်းပြီအဲ့တော့အဲ့ဒီကာမောသကုသိုလ်စိတ်နဲ့ရှင်တဲ့အခါမှာဝိရဒိ၃ခုမှာတစ်ခုပဲရှင်နိုင်တယ် တကယ်ရှင်တဲ့ခါမှာလဲသုံးခုစလုံးတစ်ပြိုင်နဲ့မရှင်နိုင်ဘူးနော်တတ်မှုကရှောင်တဲ့အချိန်ခါမှာခိုးမှုကရှောင်တာမဟုတ်ဘူးလိမ်ပြောမှုကရှောင်တာမဟုတ်ဘူးဟုတ်တယ်မလားတစ်ခုတစ်ခုသာသူအာယုံပြုတ်ပြီးတော့ရှောင်ရမှာဒါကြောင့်မို့တခါတလေမှလည်းပဲရှင်တယ်ဒီဝိရုဒ္ဓိသုံးပါးကာမစကုသစိတ်နဲ့နော်ပြီးတော့လည်းပဲရှင်တဲ့ခါမှာလည်းပဲတစ်ခုစီသာရှင်တယ်ဟုတ်ပြီလားအဲ့ဒါမှားရမှာနော်တခါတလေမှလည်းရှင်တယ်တစ်ချိန်မှတစ်ခုနဲ့လာရှင်တယ် one at a time နော်ဟုတ်ကလား occasionally and one at a time နားလည်ပြီလားကံပြန်ပြောသားမအောင်ကုသိုလ်ကမ္မစကုသိုလ်စိတ်နဲ့ဝိရဒီရှင်တယ်နော်ကမ္မစကုသိုလ်စိတ်ဖြစ်တိုင်းဖြစ်တိုင်းဝိရဒီရှင်မှမလားမရှင်ဘူးဘယ်လိုခါမှသာရှင်မလဲရှောင်ကျင်တဲ့ခါမှရှင်မယ်အဲ့ဒီရှောင်ကျင်တဲ့ခါမှရောသုံးခုစလုံးဒိုင်းတူရှင်နိုင်မှာမလားတကယ်နေတော့ခဏမှာမရှင်ဘူးတခုပဲရနော်တမဝါစာရှင်ရင်တမကမ္မန္တတမအာဇီဝမရှင်ဘူးတမကမ္မန္တရှင်ရင်တမဝါစာနဲ့တမအာဇီဝမရှင်ဘူးတမအာဇီဝရှင်ရင်တမဝါစာနဲ့တမကမ္မန္တမရှင်နိုင်ဘူးနော်ဒါလောကီစိတ်မှဖြစ်တဲ့ခါကိုပြောတာဒါကြောင့်မို့အခုစာတက်နေတဲ့အချိန်ခါမှာကုသိုလ်စိတ်တွေဖြစ်နေတယ်နော်ဝိရဒိတလုံးမှမရှင်ဘူးတခုမှမရှင်ဘူးနော်လောကုတ္တရာကြတော့ပြောင်းပြန်သွားတယ်။ဒါကြောင့်ပြောတာလောကုတ္တရာစိတ်ရဆန်းကျယ်ပုံ။ဒါဟာဟိုဘာခေါ်လဲ။ तू က transcendental ဖြစ်သွားပြီ။နော်။ဒီလောကကို transcend ဖြစ်သွားတဲ့အတွက်ကြောင့်မို့လောကအဖြစ်မျိုးမဟုတ်တော့ဘူးဟိုကြတော့။ဟိုကြတော့လေဒီလောကုတ္တရာစိတ်ဖြစ်တိုင်းဖြစ်တိုင်းလည်းရှင်နေတဲ့။နော်။အမြဲရှင်နေပေါ့ဟုတ်လား။အမြဲလည်းရှင်နေ။ပြီးတော့တခါလေသုံးခုစလုံးတပြိုင်နဲ့ရှင်တယ်အဲ့ဒီကြတော့စမ်းကြည့်တယ်နော်ဒါဘာကြောင့်လဲဆိုတော့ကိုလောကုတ္တရာစိတ်ဖြစ်တယ်ဆိုတော့ကိုလောကုတ္တရာစိတ်ဆိုတာကကိလေသာကိုတတ်တာကိလေသာကိုတတ်တဲ့စိတ်ဟာလောကုတ္တရာစိတ်ပဲနော်မဲ့စိတ်ဖူစိတ်ဖြစ်တယ်ဟုတ်လားမဲ့စိတ်ဖြစ်လိုက်တယ်ဆိုရင်ဆံရကိလေသာကိုဒီနောက်ထပ်ပြန်ပေါ်မလာအောင်တတ်နိုင်တယ်သမုစိတပဟံဒီနေ့ပြောခဲ့နော်သမုစိတဝိရတိအဲ့ဒါကြောင့်မို့သူကဒီလွန်ကျူးစရာကိုဘာလို့ခေါ်လဲဆိုဒုစရိုက်လို့ခေါ်တယ်နော်မကောင်းတဲ့အသက်မွေးမှုကိုဒုရာဇီဝလို့ခေါ်တယ်အဲ့ဒီမကောင်းတဲ့အကုသိုလ်ဖြစ်တဲ့ဒုစရိုက်ဒုရာဇီဝတွေကိုတပြိုင်နဲ့အပိဓာပိန်နိုင်တဲ့အတွက်ကြောင့်မို့လောကုတ္တရာစိတ်နဲ့ရှင်တဲ့ခါကျတော့တို့ကအမြဲတမ်းနဲ့ရှင်နေနော်တစ်ခုစီပြီးတော့တစ်ခုစီတစ်ခုစီရှင်နေကြရလည်းမလို့ဘူးတဲ့အားလုံးရှင်နေအဲ့လိုကွာဒါလောကီနဲ့လောကုတ္တရာကွာပေါ့နော်ကြောင်းမြန်ပါဟုတ်လားလောကုတ္တရာမှာအမြဲရှင်နေအကုန်လုံးရှင်နော်သုံးခုလုံးတပြိုင်နဲ့ရှင်လောကီစိတ်မှာတခါတလေသာရှင်နေပြီးတော့တချိန်မှာတစ်ခုသာရှင်နေအဲ့လိုกว่าလေဒါဝိရတိရဲ့ထူးခြားပုံဒါကြောင့်မို့လောကီဝိရတိတစ်မျိုးလောကုတ္တရာဝိရတိတစ်မျိုးနော်အဲ့တော့လောကီဝိရတိကဘာကိုအာယုံပြုတ်တယ်လဲဆိုတော့ခုနပြောတဲ့ဒုစရိုက်ဒုရာစီဘာဆိုတော့အာပြေတာအလွန်ကျူးအပ်တဲ့ဝိထုလို့ခေါ်တယ်နော်ဟိုတတ်မဲ့ကြံတယ်မဟုတ်လားနောက်မတတ်ဟူးရှောင်လိုက်တယ်အဲ့ဒီအဲဟိုတတ်ဆရာဖြစ်တဲ့ဝိထုကိုအာယုံပြုတ်တယ်နော်ဒါဝိရမီတ္တပလို့ပါဠိလိုတော့ခေါ်တယ်နော်လောကုတ္တရာဝိရတိကြတော့နိဗ္ဗာန်အာယုံပြုတ်လာနော်အဲ့လိုလဲကွာသွားသေးတယ်ခုနကလိုဒုစရိုက်ဒုရာစီဘာတခုစီလဲအာယုံပြုတ်နေတာမဟုတ်တော့ဘူးလောကုတ္တရာဝိရတိကြတော့နိဗ္ဗာန်ကိုတခါအာယုံပြုတ်အဲ့ဒါကြောင့်မို့လဲပဲဟိုသုံးခုလုံးကတပြိုင်တည်းလက်ဖြစ်တယ်အမြဲတမ်းလက်ဖြစ်တာအေးဒါကြောင့်မို့ဝိရဒီနဲ့ပတ်သက်ပြီးတော့ဒီအထုကိုမှတ်ထားရအောင်နော
်မေခွန်လက်ရှိ
အေ
းဟောမဂ္ဂင်၈ပါးမှာဒီဒါပြန်ပါ
ပါတယ်မဂ္ဂင်၈ပါးထဲမှာသုံးခုဟာဒါပဲအတူတူပဲအေးမဂ္ဂင်၈ပါးကိုသီလသမာဓိပညာလို့သုံးစုခွဲလိုက်တဲ့အခါမှာသူကသူတို့ကသီလအစုတွေပါတယ်နော်နောင်ကြုံတဲ့ခါကျပြောပြမယ်ဟုတ်လားဟုတ်တယ်မဂ္ဂင်၈ပါးထဲမှာသူပါတယ်အဲ့ဒါကဝိရတိတဲ့နော်နောက်တစ်ခုကပါတော့အပ္ပမညာနှစ်ပါးတဲ့အပ္ပမညာနှစ်ပါးဆိုတော့ပါတော့ကရုဏာရဲ့မုဒိတာရဲ့နော်ကရုဏာဆိုတော့ပါတော့ဒုက္ခိတတ္တဝပညာကိုအာယုံပြု၍တနာခြင်းတဘောမုဒိတာဆိုတာဒုက္ခိတတ္တဝပညာကိုအာယုံပြု၍ဝမ်းမြောက်ခြင်းတဘောဟုတ်ပြီအဲ့ဒီကရုဏာနဲ့မုဒိတာကဘယ်စိတ်တွေမှရှင်တဲ့လဲဟုတ်ကာမောသကုသိုလ်စိတ်၈ပါးနော်ပြီးတော့ကာမောသရာကရိယာစိတ်၈ပါး ပြီးတော့ရူပဝဆရပထမဇံထင်ကားလို့မဟုတ်ဘူးပထမဇံဒုတိယဇံတတိယဇံစတုထဇံဟုတ်တယ်မဟုတ်လားအဲ့တော့ကို8 46 16ရဲ့ရူပဆ12ရပေါင်း28ဟုတ်ပြီလားအဲတတစိတ်အကျင့်ပြောပြောအကျေပြောပြောအတူတူပဲသူကတော့နော်ဒါကြောင့်မို့အပမညာစေတသိက်နှစ်ပါးသို့မဟုတ်ကရုဏာနဲ့မုဒိတာဟာစိတ်ဘလောက်နဲ့ရှင်တယ်လဲဆိုရင်ဘယ်နဲ့ပြောမလဲစိတ်28ပါးနဲ့ရှင်တယ်ဘာတော့ကာမောဇ္ဇကုသိုလ်စိတ်10ပါးကာမောဇ္ဇကရိယာစိတ်10ပါးပြီးတော့ရူပဝဆရပထမဇန်3ပါးဒုတိယဇန်3ပါးတတိယဇန်3ပါးစတုထဇန်3ပါးဟုတ်ပြီလားအလုံးပေါင်းလိုက်ရင်28ပါးနဲ့ရှင်တယ်နော်ကောင်းပြီဒီမှာလည်းပဲကုသိုလ်စိတ်ဖြစ်တိုင်းကရုဏာရှင်မလားမုဒိတာရှင်မလားမရှင်ဘူးเนาะအခုလို့ဘုရားရှိခိုးနေတဲ့ဘက်စာတက်နေတဲ့ခါကရုဏာမုဒိတာမရှင်ဘူးကရုဏာရှင်ခြင်းဘာလို့ရမှာလဲဒုက္ခိတတ္တဝပညာကိုအာယုံပြုပြီးတော့เนาะဒီဒုက္ခမှာလွတ်ပါစေဆိုတဲ့ဆန္ဒပြုမှကရုဏာဖြစ်တယ်เนาะမုဒိတာကြတယ်လည်းပဲဒုက္ခိတတ္တဝပညာကိုအာယုံပြုပြီးတော့ဒီအခုရနေတဲ့ဒီစိတ်ထင်ချမ်းသာကပြန်မလျှော့ကြပါစေနဲ့ဆိုတဲ့ဒီဆန္ဒပြုရဟုတ်တယ်မလားအဲ့ဒါကြောင့်မို့အဲ့ဒီလိုဒုက္ခိတတ္တဝပညာကိုအာရုံပြုပြီးတနာတဲ့အခိုက်မှားတာကရုဏာဖြစ်တယ်ဒုက္ခိတတ္တဝပညာကိုအာရုံပြုပြီးတော့ဝမ်းမြောက်တဲ့အခိုက်မှားတာမုဒိတာဖြစ်တယ်ရိုးရိုးဖျားရှိခိုးနေတဲ့အချိန်မှာနှခုလုံးမဖြစ်ဘူးနော်ဒါကြောင့်မို့သူတို့ဟာလည်းပဲအမြဲတမ်းရှင်တာမဟုတ်ဘူးရံခါတာရှင်တဲ့စိတ်တည်းဟုတ်လားအခုပြောတဲ့စိတ်28ပါးမှာရှင်တယ်ဆိုပေမဲ့လို့အဲ့ဒီစိတ်28ပါးဖြစ်တိုင်းဖြစ်တဲ့အချိန်တိုင်းမှာသူတို့ရှင်တာမဟုတ်ဘူးเนาะသူတို့ရှင်နိုင်တာလားပြောတာဟာလားဒီစိတ်တင်နေရှင်နိုင်တယ်အဲဒါကြောင့်မို့သူတို့ဟာအမြဲရှင်တဲ့စိတ်တွေသိတယ်မဟုတ်ဘူးတခါရှင်ပြန်တော့ရောနှစ်ခုတစ်ပြိုင်တည်းရှင်နိုင်မှာမလ
ား
မရှင်နိုင်ဘူးအာယုံမတူလို့เนาะအာယုံတူရမှာမဟုတ်ဘူးလားစိတ်နဲ့စိတ်တွေသိနေအာယုံတူရမှာအာယုံတူမှတစ်ပြိုင်တည်းဖြစ်နေတယ်ကရုဏာကဒုက္ခိတတ္တဝအာယုံပြုတယ်မုဒိတာကဒုက္ခိတတ္တဝအာယုံပြုဒါကြောင့်မို့သူတို့ဟာခုနဝိရတိတွေလိုပါပဲဟုတ်လားတရားတစ်ခါသာရှင်တယ်ရှင်ပြန်တော့လေဒီချိန်မှာတစ်ခုသာရှင်တယ်နော်ဒါကရုဏာနဲ့မုဒိတာနောက်ဆုံးပါတော့ပင်ငိန်တရေနော်အာမောဟလို့လည်းခေါ်တယ်ပင်ငိန်တရီလို့လည်းခေါ်တယ်ဒါခေါ်ခြင်းလို့ခေါ်ရရနော်အဲ့ဒီပင်ငိန်တရီအာမောဟစေတသိက်ကဘာတွေနဲ့ရှင်တယ်လဲဘယ်စိတ်တွေနဲ့ရှင်တယ်လဲသူကညာနာတံပြုတ်နဲ့သာရှင်မှာမဟုတ်ဘူးလားညာနာဝိပြုတ်မှဆိုမရှင်နိုင်ဘူးနော်ဒါကြောင့်မို့အကုသိုလ်နဲ့ရှင်မလားမရှင်ဘူးအဟိစိတ်နဲ့ရှင်မလားမရှင်ဘူးကာမစာသောဖနာတွေကရောညာနာဝိပြုတ်တွေနဲ့ရှင်မလားမရှင်ဘူးနော်ဒါကြောင့်မို့ကာမစာကုသိုလ်တွေက1 2 5 6ဟုတ်ပြီလားကာမစဝိပက်ထဲက1 2 5 6ကာမစကရိယာထဲက1 2 5 6ကျန်လာကြတော့ကိုရှင်တော့ရူပဝဆရတို့အရူပဝဆရတို့လောကုထာတို့ကညံမပါဘဲနဲ့ဖြစ်ပါမလားအဲဖြစ်မလဲနော်ညံမပိုင်စားလည်းမရဘူးဟုတ်ကလားဒါကြောင့်သူတို့ကတော့ညာဏတံပြုတ်လို့ပြောမထားပြီမယ်လို့ညာဏတံပြုတ်တယ်နော်ဦးဇင်းတို့ဟိုစိတ်နံပါတ်ကြီးပြတဲ့အခါကျတော့ညာနာတံပြုတ်လို့ပါလားမပါဘူးနော်ဟုတ်လားဝီတေဝီစရာပီတိသူကဧကဂတဆိုင်ငါ၅ပါးနဲ့တကွပြတော့ပထမဆံကုသိုလ်စိတ်ညာပါတယ်လို့ပြောမထားဘူးပြောမထားပေမဲ့လို့နားလည်ရမယ်အဲညာမပါရင်ဖြစ်ကိုမဖြစ်ဘူးဒါကြောင့်မို့ပင်ကျင်းတရေစိတ်တသိဟာစိတ်ပေါင်းဘလောက်နဲ့ရှင်နော်49သို့မဟုတ်89နဲ့ရှင်တယ်နော်အဲ့ဒါပင်ကျင်းတရေစိတ်တသိလို့ပြောလိုက်ရင်အကုသိုလ်နဲ့မဆိုင်ဘူးအဟိစိတ်နဲ့မဆိုင်ဘူးညာနာဝိပြုတ်နဲ့မဆိုင်ဘူးဒါပါပဲနော်ဒါကြောင့်မို့ရှင်းစဉ်းစားကြည့်လားဦးဇင်းတို့အဘိဓမ္မာမှာခေါ်တဲ့ပညာဆိုတာဟာကုသိုလ်နဲ့ရှင်တာနော်ကောင်းတဲ့စိတ်တွေနဲ့ရှင်တာပေါ့လေဟုတ်ကလားဟိုဝိပက်ကရိယာနဲ့ရှင်တာအကုသိုလ်နဲ့ရှင်တာကိုပညာလို့မခေါ်ဘူးနော်ဟိုဒီကောင်ညာဉာဏ်နဲ့မရတယ်လို့ဘာလို့ပြောလို့ရှိတယ်မလားအဲ့ဒီလိုဟာမျိုးကိုဦးဇင်းတို့ကပညာလို့မခေါ်ဘူးနော်ဒါကိုမာယာဆိုတဲ့အနေနဲ့လောဘပြတ်ထန်းတဲ့မာယာအနေနဲ့ကခေါ်တယ်။ဒါကြောင့်မို့သူတို့ဘာကိုတတ်ဖို့ရန်နော်ကြံစီတယ်ဟုတ်လားတချို့တိတ်ကြံတတ်တယ်ဟုတ်လားအဲ့ဒီလိုကြံအကြံပန်ထုတ်ပြီးတော့သူတို့ဘာတတ်တဲ့ခါမှာပညာလို့ဥစဉ်တော့မခေါ်ဘူးနော် ဒါခုနပြောတဲ့တင်းနည်းနည်းနဲ့ဒေါသပြဋ္ဌာန်းတဲ့စိတ်ဖြစ်မယ်သို့မဟုတ်မာယာပြဋ္ဌာန်းတဲ့စိတ်ဖြစ်မယ်အဲပညာလို့သုံးတာဟာဥစဉ်တို့ဒီမြတ်စွာဘုရားတရားတော်မှာပညာလို့ပြောလိုက်ပြီဆိုရင်အခုလို့အကောင်းနဲ့တွဲတာကိုသာပညာလို့ခေါ်တာနော်ထို့အတူပဲနော်တတိဟာတတိဟာလည်းပဲတတိကဘာနဲ့ရှင်လဲကံပြောတတိစိတ်တည်းဟာပဲစိတ်တည်းနဲ့ရှင်လဲသောမနစိတ်တည်းနဲ့သာရှင်တယ်မဟုတ်လားဟမ်သောမနတာဒါနာ19ပါးထဲမှာတတိပါတယ
်ဟ
ဲ့ဒါဖြင့်ကောင်းကောင်းတတ်ဖို့တတိရတာနော်ဆိုတော့သူ့ဥစ္စာခိုးဖို့တတိရတာအဲ့ဒါတတိစိတ်တည်းဟုတ်ပါမလ
ား
ဟုတ်ဘူးနော်ပညာစိတ်တည်းအဲအဲတတိဆိုတာကောင်းတာကိုသာဥစဉ်တော့ခေါ်တာဟာနေ့စဉ်သုံးစကားမှာကြတော့ကောင်းတဲ့နေရာလည်းသုံးတယ်မကောင်းတဲ့နေရာလည်းသုံးတယ်နော်တကယ်ကိုအပြီးတော့မှ technically သုံးလာပြီဆိုရင်တတိဆိုတာကောင်းတာကိုသာတတိခေါ်တာဒါသိအရေးကြီးတယ်ဟာအခုခါမှလည်းတည်မိတတ်တာ mindfulness မဟုတ်လားဆိုတော့မကောင်းတာလို့ကိုသတိရလာလဲ mindfulness ပဲလားနော်အဲ့တော့မကောင်းတာလို့ကိုသတိရလာ
ဆိုလို့ရှိရင်တတိရလို့ define လုပ်မှာဟင
်
တတိအနေနဲ့ define လုပ်မှာဟုတ်တာ
ရှိတယ
်ရှိဒီမှာ
အကုန်လုံး define လုပ်ထားတာပဲ
တတိခရားခရားစတော့အာယူအမှတ်ရခြင်းတော့သောကနာတာစေတ္တ19ပါးမှာ
သောကနာတာဒါနာစေတ္တ19ပါးထဲမှာပါတယ်နော်အဲ့ဒီမှာလည်းပဲဟိုနေ့ကပြောခဲ့တဲ့တိတိဆရာလေးလာခြင်းတော့ဒါနောက်တစ်ခေါက်မှပဲလို့ကြနော်လက္ခဏရတပိစုပတံပဋ္ဌာထံစွာရီနဲ့လေ့လာရင်သိကုန်လေအဲ့ဒါဟုတ်လားဒီတစ်ခါအင်းဒီတစ်ခါဆိုတော့နည်းနည်းများနေလိမ့်မယ်နော
်
အင်းနောက်ဖတ်စရာစာအုပ်တွေရှိပါတယ်ဟုတ်လ
ားပညာကြတော့ဒီမှာ define
ပညာလည်းပါတယ်ပညာကတော့ဟိုဘာလဲအမှန်ကိုသိတဲ့သဘောဟိုမီးရောင်များထိုးလိုက်သလိုဟုတ်လားပညာနဲ့မောဟနဲ့ဆန့်ကျင်ပဲကိုမောဟဆိုတော့အမိုက်မှောင်ကြနေတာအဝိဇ္ဇာတို့မောဟဆိုတာအမိုက်မှောင်ပညာကတော့ဘာနဲ့တူလဲအခုမီးထုံးလိုက်တော့အကယ်၍အခုနေမီးမလင်းတော့မှောင်းနေမှာဆိုအခန်းထဲဘာရှိစေဥစဉ်လို့မသိအောင်မမီးအောင်ဟာမီးမောင်းထိုးပေးလိုက်တယ်မီးထုံးလိုက်တယ်ဆိုတော့ဘယ်နေရာဘာရှိတယ်သိရထို့အတူပဲပညာမပါဘူးဆိုရင်မောဟထုံးလွှမ်းနေရင်ဒီတရားတွေရဲ့သဘောပေါ့လားအနိစ္စဒုက္ခအနတ္တသဘောတို့အဖြစ်အပျက်သဘောတို့ကိုမမြင်ဘူးဥစဉ်တော့ပညာဟာပညာပေါ်လာပြီဆိုရင်ဝိပဿနာပညာပေါ်လာတဲ့ခါကျတော့ဒါတွေမြင်လာတော့နော်အေးအဲ့ဒါကြောင့်မို့ဟိုပညာမှာရိုးရိုးပညာရှိတယ်ဟိုမနောဝိပဿနာတရားအထုတ်လို့ပေါ်လာတဲ့ပညာရှိတယ်နော်အဲ့ဒီတဲ့ခါအဲဗာလဲမက်ပညာဖိုးပညာဆိုတော့ဒါတော့အထက်တန်းအကျဆုံးပညာနော်အဲ့ဒီလိုရှိတယ်အ
ဲ့လိုပြောပညာလို့က
ြပညာ faculty of wisdom ဟိုအင်္ဂလိပ်ကို faculty လို့ပြန်တယ်ဟု
တ်တယ်အင
်း faculty of wisdomအပ္ပမညာကတော့သူတို့ပြန်လာတော့ illimitable လို့ပြန်တယ်အမှန်တော့ဥစဉ်ကြိုက်တာတော့ boundless လို့အဲ့ဒါပိုကြိုက်တယ်နော် limitless တမို့ boundless အေးသူတို့ကဘာကြောင့်အပ္ပမညာလို့ခေါ်တာလဲအဲ့ဒါတနည်းပြောခဲ့ပါတယ်နော်အပ္ပမညာဆိုတာဘာလဲအပိုင်းခြားမရှိဘူးဆိုတဲ့အဓိပ္ပာယ်ဟုတ်လားဘယ်လိုအပိုင်းခြားမရှိတာနော်အပိုင်းခြားမရှိတဲ့တတ္တဝါကိုအာရုံပြုရလို့တတ္တဝါခြံမထားရဘူးဟုတ်လားမေတ္တာပို့တဲ့အခါကရုဏာပွားတဲ့ခါမုဒိတာပွားတဲ့ခါဥပေက္ခပွားတဲ့ခါမှချမ်းမထားရဘူးဟုတ်လားဒါကြောင့်မို့တဖြည်းဖြည်းနဲ့ချဲ့သွားတဲ့ခါကျတော့ကိုမုန်းတဲ့လူကမေတ္တာပို့ရတာနော်မုန်းတဲ့လူတော့ငါချမ်းထားမယ်နဲ့တပိတ်တတ်တယ်မထည့်ဘူးဆိုလုံးလို့မရဘူးအ
ဲဒီမပါဘူ
းအဲအဲ့တော့အခုမေတ္တာကရုဏာမုဒိတာဥပေက္ခ၄မျိုးမှာနော်မေတ္တာကမေတ္တာကိုဗေစိတ္တိကဟိုကိုစားပြုသွားတယ်အာဒေါသစိတ်တွေကကုစားပြုတာနော်ကရုဏာမုဒိတာဥပေက္ခာကိုပဲစိတ်တွေကကုစားပြုတော့မှတ်မိကြလားတတရမစ္ဆတတာဟုတ်ပြီလားအေးနော်
မစ္ဆတ
အဲအဲ့တော့အပ္ပမညာနဲ့ပတ်သက်ပြီးတော့ပြောစရာလေးရှိသေးတယ်ဒါကဘာလဲဆိုတော့ရှင်းတုံးကလည်းပဲဟိုဆရာတပားနဲ့တပားအယူဆမတူတာလေးတွေရှိတယ်နော်ဒါဒီစာဒီအထက်ကထာတွေဘာတွေမပေါ်ခင်တည်းကရှိလာခဲ့ကြတယ်အဲ့ဒီမှာတချို့ဆရာတွေကဘယ်လိုယူဆတယ်လဲဆိုရင်တဲ့ဒီဉာဏဝိပယုတ်စိတ်နဲ့အပ္ပမညာမရှင်းသိမ့်ဘူးနော်ဟဲ့လေဉာဏဝိပယုတ်လေဟိုဥပိ္ပခာတဟဂုနဲ့အပ္ပမညာမရှင်းသိမ့်ဘူးလို့ဒီလိုဉာဏဝိပယုတ်မဟုတ်ဘူးနော်ဥပိ္ပခာတဟဂုနဲ့ အပ္ပမညာမရှင်းသင့်ဘူးလို့ဒီလိုယူဆကြတဲ့ဆရာတွေရှိတယ်။အခုဟိုချတ်ပါတဲ့အတန်းဆိုရင်အပ္ပမညာစေသိက္ခာဥပ္ပခာတကုတ်နဲ့ရောမရှင်းဘူးလား။ကာမောစရာ5 6 7 8ဟာဥပ္ပခာတကုတ်တွေရောမဟုတ်ဘူးလား။နော်။ရှင်းတယ်မဟုတ်ဘူးလား။ရှင်းတယ်နော်။အပ္ပမညာတောက်လျှောက်တန်းကြည့်လိုက်ကမ္မောစကုသလ1 2 3 4 5 6 7 8 7 8မှာ5 6 7 8ဟာဥပ္ပခာမဟုတ်လားအေးပြီးတော့ကရိယာထဲမှာလည်းဒီတိုင်းပဲနော်အေးအဲ့ဒီတော့ကိုကရုဏာမုဒိတာပွားများတဲ့ခါမှာဥပ္ပခာနဲ့မရှင်းသင့်ဘူးဟုတ်လားဥပ္ပခာကတကယ်ဟိုနောက်ဆုံးမြမဝိဟာရဥပ္ပခာပွားများမှာရှင်းရမှာဟုတ်ဒါကြောင့်မို့ဥပ္ပခာသဟကုတ်နဲ့ဒီအပ္ပမညာနဲ့မရှင်းသင့်ဘူးဆိုတော့တချို့ဆရာတွေကအဲ့ဒီဥပ္ပခာတွေထုတ်ပြလိုက်တယ်။နော်။ဥပ္ပခာထုတ်ပြလိုက်တော့ဥပ္ပခာဘယ်နှခုထုတ်ပြရမလဲ။ကုသိုလ်တွေက၄ခု၊ကိရိယာတွေက၄ခုထုတ်ပြလိုက်ရင်၈ခုထုတ်ပြလိုက်ရအောင်။နော်။၈ခုထုတ်ပြလိုက်ရင်28ရက်၈ခုနှုတ်လိုက်ရင
်
20။အေးအဲ့တော့တချို့ဆရာတွေကအပ္ပညာနှစ်ခုဟာစိတ်20နဲ့ပဲရှင်။နော်။သောမနတသဟာကုဖြစ်တဲ့ကမ္မစကုသိုလ်ကမ္မစကရိယာပြီးတော့ပထမဇန်ဒုတိယဇန်တတိယဇန်သုတ္တဇန်ဓာရီနဲ့သာရှင်းဥပိ္ပခာကမ္မစကုသိုလ်ဥပိ္ပခာကမ္မစကရိယာနဲ့မရှင်းနိုင်ဘူးနော်ဘာကြောင့်လဲဆိုတော့ဒီဥပိ္ပခာအဲကရုဏာမုဒိတာပွားများတဲ့အခါကျတော့သူကတချင်ကြတော့ဇံရမှာနော်ကရုဏာပွားများပြီးတော့ကရုဏာဇံနော်မုဒိတာပွားများပြီးတော့မုဒိတာဇံဆိုတော့ကျွန်တော်ပထမဇန်ဒုတိယဇန်နေဖြစ်မှာအဲ့တော့အဲ့ဒီဇံအဆင့်မရောက်ခင်ရှေ့ကပွားများရတာကိုပရိကံလို့ခေါ်တယ်နော်ပရိကံမဘာဝနာဆိုတာအဲ့ဒီဟာကိုမရောက်ခင်ဒီကနေပြီးတော့ဟိုအခြေခံလှုပ်နေရတာနော်ပရိကံမဘာဝနာပြီးတော့တစ်ခါဥပ္ပစာရဘာဝနာဆိုတာကအနိနာကတ်နေပြီဥပ္ပစာရအဲ့ဒီလိုပွားများတဲ့အခါမှာဒီစာတစ်ခုကိုကိုယ်ကကြည်လာတဲ့အခါကျတော့ဟုတ်လားတခါတလေဒီစာကိုအာယုံမပြူဘဲနဲ့စိတ်ကတခြားရောက်နေပြီမယ်လို့ရွတ်မသွားနိုင်ဘူးလားနော်ရွတ်သွားနိုင်တာပဲဒါဖះရှိခိုးတွေကစဉ်းစားကြည့်ကြဟုတ်လားတခါတလေဖြစ်တယ်ဟိုပဇက်ကတော့စိုးနေတာလားစိတ်ကဟိုရောက်တယ်ရောက်တယ်နော်ဒါပေါ့ဆိုကြည်နေလို့အေးထို့အတူပဲတဲ့တကယ်ကိုဒီကရုဏာတို့မုဒိတာတို့ကိုဒီစီအချိန်ပေါင်းများစွာပေါ့လေနော်အချိန်ကြာကြာကြီးစီးပြန်းလာတဲ့ခါကျတော့စီပြတဲ့ပုဂ္ဂိုလ်ကကျင်လဲလာခုနစာကြည့်လို့ကျင်လဲလာတဲ့ခါကျတော့ကိုတခါတခါလည်းပဲဥပ္ပခာတကုစိတ်နဲ့စီပြန်ပြစ်လိုက်မယ်ဒါကဒီဇံမရောက်ခင်မှာနော်တခါတလေလည်းပဲသောမနတ္တနဲ့များသောအပြည့်တော့သောမနတ္တနဲ့စီပြန်ပြစ်တယ်ပေါ့လေသို့တော့ဥပ္ပခာနဲ့လည်းပဲစီပြန်နိုင်စီပြန်ဖြစ်နိုင်တယ်ဘာကြောင့်လဲခုနပြောသလိုနော်ဒီစာရီကြည့်လာတဲ့ခါကျတော့စိတ်တရားရောက်ပြီမလို့စာကိုပြန်နေတာမျိုးလို့တဲ့အဲ့ဒီလိုဖြစ်နိုင်တာဖြစ်တဲ့အတွက်ကြောင့်မို့ဒီအပ္ပမညာနှစ်ခုဟာဥပ္ပခာနဲ့လည်းရှင်းနိုင်ပါတယ်ဥပ္ပခာကမ္မစနဲ့လည်းရှင်းနိုင်ပါတယ်ဒီလိုနောက်ဆရာတွေကအကြောင်းပြတယ်နော်အဲဇံအခိုက်မှာတော့ဖြစ်ရင်တော့ဤကံသောမနတ္တဖြစ်ရမယ်ဘယ်နည်းနဲ့မှဥပ္ပခာနဲ့မရှင်းနိုင်ဘူးအဲ့ဒီဇံမရောက်ခင်အားထုတ်နေတာတွေကိုပရိက္ခာမဘာဝနာဥပ္ပစာရဘာဝနာလို့ခေါ်တယ်အဲ့ဒီပရိက္ခာမဘာဝနာဥပ္ပစာရဘာဝနာအခိုက်မှာတော့ကိုတဲ့နော်သောမနတ္တနဲ့စင်ကျင်လိုက်ဥပ္ပခာနဲ့စင်ကျင်လိုက်ပေါ့လေဖြစ်နိုင်ပါတယ်နော်အဲ့ဒါလို့ဖြစ်တဲ့အတွက်ကြောင့်မို့ကျန်းခံနေမှာဒီတချို့ဆိုတဲ့စကားလုံးလေးသုံးလိုက်ရင်ဒါကကိုမကြိုက်ဘူးဆိုတဲ့အတိပဲပြောတာနော်ဒါကြောင့်မို့ဟိုတင်းချူမှာအဲ့ဒီမှာတချို့ဆရာတွေကဒီလိုဆိုတယ်လို့သူကဒါလေးပြောသွားတယ်အဲ့ဒီလိုတချို့ဆရာတွေကဒီလိုဆိုတယ်လို့ပြောလိုက်ရင်အဲ့ဒီဟာကိုအဲ့ဒီပုဂ္ဂိုလ်ကမကြိုက်လို့ဒီလိုပြောတယ်နော်ဒါဥစဉ်တို့ကြံခံနေမှာအဲ့လိုဟာလေးတွေရှိတယ်ဒါကြောင့်မို့ tradition လိုတယ်လို့ပြောတာဒါတွေအစင်အလာမှတ်လာကြတာတက်ရိုက်ချက်ရေးထားတာမဟုတ်ဟုတ်လားငါထာမကြိုက်ဘူးလို့ရေးမတော်ဘူးဒါပေမဲ့လို့တချို့ကလည်းဒီလိုဆိုတယ်ဟဲ့လို့ပြောလိုက်ရင်ကသူသိမကြိုက်တာနော်သူလက်မခံဘူးလို့ဆိုလို့လေအဲ့လိုမျိုးတွေကဲဟိုခုမှဝင်ပြီးတော့လေ့လာတဲ့လူတွေနောက်နိုင်ငံလူတွေပါလေဘယ်လိုသိဒါကြောင့်မို့သူတို့ဘာသာပြန်နေပါလေဟာဒီအဲ့ဒါမျိုးတွေကြာရင်လွဲကုန်တာနော်။ဒါ tradition ကတိတ်လို့။အဲအင်္ဂလိပ်ပါဠိလိုတော့ KC လို့ခေါ်တယ်နော်။ KC ဆိုတဲ့စကားလေး KC ဆိုတာအချို့လို့ဆိုလို့တယ်။ KC ဆိုတဲ့စကားလေးနဲ့အသုံးခံရရင်ဒါမကြိုက်တာမင်းကလည်းညံ့နေဆိုရင်ဒီပဲ ကိစီထိုးတယ်လို့အဲ့လိုခေါ်တယ်နော်ဒါပါဠိနဲ့ဂိုင်းပြောမှပို့ပြီးတော့ကောင်းတယ်ဟုတ်လားအခုကဗမာလူကြီးပြောနေရတယ်ဆိုတော့တမျိုးပါလေစာယနာပြောတဲ့ခါကျတော့ကောင်းတယ်အဲ့တော့အပရိမူဂုံဤသူကိစီမူကကိုအောက်ထားတဲ့ကြားဘူးအောင်ပြောအောင်ဟုတ်လားအပရိဆိုတဲ့စကားလုံးနဲ့သုံးရေးထားရင်တဲ့အဲသူနဲ့ကလည်းတန်းတူသဘောပေါ်လေဟုတ်လားအဲ့လိုအသေးပြန်မျိုးရှိတယ်ဒါဒါ implied meaning ပေါ့ဟုတ်လား KC လို့ပြောလိုက်ရင်တော့ကိုအောက်ချိုင်နော်အဲ့ဒါကြောင့်ဖုန်းကြီးချင်းကြံရင်စကားပြောရင်အဲ့အဲ့ဒါမျိုးဘာမှလို့ပြောလဲသိထားတချို့စကားကိုသိမပြောအောင်ဘူးဟုတ်လားတချို့လို့ပြောလိုက်ရင်အဲ့လိုယူဆသွားမှာပေါ့ interpret လုပ်သွားမှာဒါကြောင့်မို့အပမညာနှစ်ပါးဟာနော် KC ဆရာတို့အလိုပါလေသောမနတ္တနဲ့ဒါရှင်းတယ်ဥပ္ပခာနဲ့မရှင်းနိုင်ဘူးเนาะဒီအများပေါ့လေเนาะတမာနဝါဒလို့ခေါ်တဲ့အများကတော့ဘယ်လိုယူဆရလဲသောမနတ္တနဲ့လည်းရှင်းနိုင်ပါတယ်ဥပ္ပခာနဲ့လည်းရှင်းနိုင်ပါတယ်ဟုတ်လားဒါဟာဘာနဲ့တူတယ်လဲခုနပြောသလိုလေ့လာပြီးတဲ့ကျမ်းဂန်တွေကိုရွတ်တဲ့ခါကျတော့သတိမထားဘဲနဲ့လည်းပဲရွတ်သွားလို့ရတယ်လို့ပဲစီဖြန်ဝါအဝါဝလာတဲ့ခါကျတော့เนาะတခါလေသောမနတ္တနဲ့စီဖြန်လိုက်တခါလေဥပ္ပခာနဲ့စီးပြန်လိုက်ဖြစ်နေပါလေအဲ့လိုဖြစ်နေတဲ့အတွက်ကြောင့်မို့ဇန်အဆင့်မရောက်ခင်မှာတော့ကိုသောမနတ္တဥပ္ပခာခွင့်ပြုဖြစ်တာကိုခွင့်ပြုနိုင်တယ်အဲဇန်အဆင့်ရောက်သွားရင်တော့ကိုသောမနတ္တနဲ့အေကံကိုရှင်းရမယ်အဲ့ဒီလိုမှတ်မိလားနော်ကေစီနဲ့အပရိနော်ကေစီနဲ့အပရိအဲ့ဒါကြောင့်ကျန်းကန်ဖတ်တဲ့ကအင်ပါဠိစာအုပ်တွေဖတ်တဲ့ကကျန်းကေစီဆိုရင်လည်းဒါသတိထားရနော်ကြည့်ရတော့မကြိုက်တာပဲ။အဲကုန်းသွားပြီပေါ့ဒါနော်။စေတသိက်52ပါးရှင်ဘုံဒါဥပါဏိလို့ခေါ်လဲ။တံပယောဂာဏီနော်။တံပယောဂာဏီတဲ့။တံပယောဂာဏီဆိုပါလဲစေတသိက်ကင်ပြီးတော့စိတ်ရှာတဲ့ဏီပေါ့လေဟုတ်လား။ဒီစေတသိက်နဲ့ရှင်နဲ့စိတ်ဘယ်လောက်ရှိပါလိမ့်မလဲရှာတဲ့ဏီကိုဒါတံပယောဂာဏီခေါ်တယ်နော်။အဲကင်ကောင်းပြီဒီထက်မှဗာလိတခုလေ့လာရအောင်မလဲဆိုတော့ဘယ်စေတသိက်တွေကအများအားရှင်နေဘယ်စေတသိက်တွေကတခါတလေသာရှင်နေဆိုတာလေးခွဲကြအောင်ဆိုနော်အဲ့လိုခွဲတဲ့ခါကျတော့ကိုအဲ့ဒါတော့ရေးမှတ်ကြနော်အိဒ္ဒာတဲ့နော်အိဒ္ဒာမစ္စရိယကိုကုသနော်အိဒ္ဒာမစ္စရိယကိုကုသဝိရတိ3ခုအပမညာ2ခုနော်ပြီးတော့မာနထိနာမိတ်ရအားလုံးဘယ်နှခုရှိလဲအားလုံးပေါင်းတော့ဘယ်နှခုရှိလဲဟမ်7ခုရှိအဲအဲ့ဒီ7ခုကိုအနိယတယောဂီလို့ခေါ်တယ်နော်အဲ့ဒါလေးလည်းရေးအနိယတရပ်ပလက်နဲ့ရေးရအောင်အနိယတယောဂီရပ်ပလက်သွေထိုးအဲ့ဒါသွေထိုးရပ်ပလက်ရေးအဲပါလေသွေထိုးရပ်ပလက်ရေးချက်အခန်းကပေါ့လေနော်အနိယတယောဂီလို့ခေါ်တယ်အနိယတဆိုတာအမြဲမဟုတ်တာလို့ဆိုလို့နိယတဆိုတာအမြဲနော်အဲ့ဒီတော့အိတ်သာစေတသိက်ဟာတဲ့ဒေါသမှုစိတ်ဖြစ်တန်းဖြစ်တန်းရှင်တာမဟုတ်ဘူးတဲ့သူမြတ်စည်းစိမ်ကိုညူစုတဲ့ခါသာရှင်နေเนาะမစ္စတိကအရာကလည်းပဲပါလေကိုပစ္စည်းသူမြတ်နဲ့ဆက်ဆံနာကိုမကြိုက်တဲ့ခါမှသာရှင်နေအများတန်းဒေါသမှုစိတ်ဖြစ်တန်းဖြစ်တန်းရှင်တာမဟုတ်ဘူးเนาะကိုကုသကလည်းပါလေနောင်တပူပန်တဲ့ခါမှသာရှင်နေဒေါသမှုစိတ်ဖြစ်တန်းရှင်တာမဟုတ်เนาะဒါကြောင့်မို့အိတ်တံမစ္စတိကကိုကုသဝိရတိဒါခုနပြောခဲ့ပြီเนาะပြီးတော့ကရုဏာမုဒိတံပြောခဲ့ပြီဟုတ်တယ်မလားပြီးတော့မာနနော်မာနလည်းရန်ခါပဲရှင်တယ်တဲ့နော်အတော့ဟာလဲအဲဒိဋ္ဌိကတဝိပုစိတ်ဖြစ်တန်းဖြစ်တန်းမာနရှင်တာမဟုတ်ဘူးပေါ့နော်ပြီးတော့ကောဌိနမိတ်တာကလည်းပဲရန်ခါသာရှင်တာနော်ဖြစ်တန်းဖြစ်တန်းရှင်တာမဟုတ်ဘူးလေဒါကြောင့်မို့ရန်ခါသာရှင်တဲ့စေတသိက်ဘောင်ဘယ်လောက်ရှိလဲ7ခုရှိတယ်နော်ပြန်ပြီးတော့ဖတ်လိုက်စမ်းပါဦးပါတော့အိတာမစ္စရိယကိုကုသဝိရတိ3ခုအဲဟောပြီးအပ္ပမညာ2ပါးမာနထိနာမေရာဒီ7ပါးကိုအာနိယတယောဂီကျန်တာတွေကိုနိယတယောဂီကျန်တာတွေကတော့ဒီစိတ်နဲ့ရှင်သူတို့ဆိုင်ရာစိတ်ဖြစ်တန်းဖြစ်တန်းရှင်တယ်နော် နိဒာယောဂီစိတ်တိ31ပါးအနိဒာယောဂီစိတ်တိဘလို့လို့40လား52ဟမ်52ထဲက71နှုတ်40နော်နိယတယောဂီစိတ်တိ41အနိယတယောဂီစိတ်တိ71နော်အနိဒာဆိုတဲ့သဘောလည်းနားလိုက်ဟုတ်လားသူတို့ ਨੇ ရှင်ပါတယ်ဆိုတဲ့စိတ်ဖြစ်တိုင်းရှင်တာမဟုတ်ဘူးနော်သူအခြေအနေကပေးလာမှဆိုရပါတော့ရှင်လားဒါကြောင့်မို့အိတ်တာရှင်နေတဲ့ခိုက်မှာမစ္စရိယမရှင်ဘူးနော်ကုက္ကုစမရှင်ဘူးဟုတ်လားမစ္စရိယရှင်တဲ့ခိုက်မှာအိတ်တာမရှင်ဘူးစသဖြင့်အဲ့လိုသွားရအောင
်ပါမရှင
်ဟုတ်တယ်နောက်သင်္ခါဏီလေးလာတော့လည်းဒါနည်းနည်းပြန်ပြီးတော့ပြန်ပြီးတော့လှုပ်ညာအောင်နော်ပြန်ပြီးတော့နှွေးအောင်ဒါဒီနေ့တံပြောကနှီးနေပဲဒါတော်ရမယ်နော်တံပြောကနှီးကသင်္ခါနှီးတယ်လွယ်တယ်နော်သင်္ခါနှီးကြနှီးနေနေရှုံးဟမ်အေးအဲ့တော့အခုဒီထဲမှာဟို